Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။ American ပြည်တော်စု Washington DC မြို့တော် VOA American အသံရဲ့2023ခုနှစ်စက်တင်ဘာလ17ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24.51လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။တော်တာရှင်များရှင်လန်းချက်မြေချပါစီရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်အနေခံသင်္ကီညင်ကြပါစီဗျာကျွန်တော်တမောင်သားမှာဒီကနေ့မိတ်ဆက်ပေးလို့တဲ့သတင်းတွေကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဆွဆွဲဖြစ်တင်နိုင်ရင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့လွှတ်တော်ကော်မတီတွေကိုညွှန်ကြားလိုက်တယ်လို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကအင်္ဂါနေ့မှာကြေညာလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ပါနေထိုင်နေကြရတဲ့ရိုဂျာဒုက္ခသည်တွေအတွက်ပေါင်3000အမေရိကန်ဒေါ်လာအဖြစ် 3.8 တန်ရန်ငွေထည့်ဝင်မယ်လို့ UK ကအင်္ဂါနေ့ကကြေညာလိုက်ပါတယ်။မြန်မာနဲ့နိုင်ငံချင်းထိစပ်နေတဲ့တပ်ခရံအုတ်ဖန်မြို့နယ်တွေကကြေးရွာတွေမှာလက်နက်အပြည့်စုံတပ်ဆင်ထားတဲ့မြန်မာစစ်ကောင်စီတပ်သားတွေနယ်စပ်ဖြတ်ကျော်ဝင်ရောက်တဲ့သတင်းနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမတ်သိမ်းကြီးထိုင်နေပဲတင်ပြပေးကြပါပါ
။ကောင်းပါပြီရှင်။မြန်မာအရေးဖြစ်ရှင်းတဲ့နေရာမှာအာဆီယံနဲ့အတူနိုင်ငံတကာကပူးပေါင်းပါဝင်ဆောင်ရွက်နိုင်ရေးဆွေးနွေးချက်ကိုသတင်းတွေပြီးမှအရေးဆုံးနှားဆင်ချရပါမယ်။
Should not be hosting any meetings in Myanmar, in Burma. Because at this point,
everything that we do is to be hosting any meetings in Myanmar, in Burma. ဒီနောက်မှာတော့မြေကြီးဩဇာမြန်မာယူကရိန်းနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာကဘာတလွားခီးသောအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်တဲ့တွင်တွေကိုဥတင်မောင်တန်းနဲ့အတူတင်ပြပါမယ်ရှင
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဆွဆွဲဖြစ်တင်နိုင်ရင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့လွှတ်တော်ကော်မတီတွေကိုညွှန်ကြားလိုက်တယ်လို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကဲဗင်မက်ကာသီကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။
Through our investigations, we have found that President Biden did lie to the American people.
ကျွန်တော်တို့ရဲ့စုံစမ်းစစ်ဆေးချက်တွေအရသမ္မတဘိုင်ဒန်ဟာသူ့မိသားစုရဲ့နိုင်ငံခြားစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်သူတွေကိုလိန်ညာခဲ့တာတွေ့ရပါတယ်လို့ Mr. McCarthy ကပြောလိုက်တာပါ။ဒါဟာအစိုးရအစိုးရနိုင်ငံရေးဖြစ်တယ်လို့သမ္မတအင်ဂျီရောကတုံ့ပြန်လိုက်ပါတယ်။အဓိကစုံစမ်းစစ်ဆေးတာကသမ္မတရဲ့သား Hunter Biden စောင့်ရွက်ချက်တွေပေါ်ကိုစုံစမ်းစစ်ဆေးမှာဖြစ်ပါတယ်။Mr. Hunter Biden ဟာသူ့အဖေသမ္မတမဖြစ်ခင်ကတည်းကနိုင်ငံခြားစီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆံလုပ်ငန်းခဲ့တာပါ။အောက်လွှတ်တော် Republican တွေကသမ္မတကို6လကြာစုံစမ်းစစ်ဆေးနေခဲ့တာပါ။ဘာအမှမအထောက်အထားထွက်ပေါ်မလာခဲ့ပါဘူးလို့ကိုကဲအင်းနဲ့စုံစမ်းစစ်ဆေးရေးဌာနအင်ဘီရိုပြောရေးဆိုခွင့်ရှိသူ Ian Sams ကယခင် Twitter အမည်ပြောင်း X လို့စာမျက်နှာမှာရေးပါတယ်။သမ္မတကိုအခုလိုဆွဆွဲပစ်တင်ဖို့ပြိုင်ဘက် Republican တွေကအောက်လွှတ်တော်ဥက္ကဋ္ဌပေါ်ရက်သတ္တပတ်များစွာဖိအားပေးခဲ့ကြတာပါ။Republican အမတ်တွေဟာသူတို့ရဲ့ယုံတွေလွတ်တော်ရဲ့အခွင့်အာဏာနဲ့အရင်းအမြစ်တွေကိုလက်နက်လိုအသုံးချပြီးသမ္မတနဲ့သူသားအပေါ်ထူးထူးဆန်းဆန်းလှုပ်ကြံပြောဆိုထားတာတွေကိုပုံမကျေပြတ်သွားအောင်လုပ်တာပဲဖြစ်ပါတယ်လို့ Democrat အမတ်တွေကတော့ပြောကြပါတယ်
။ Israel ဘဟုတရားရုံးချုပ်ကဝန်ကြီးချုပ် Benjamin Netanyahu အစိုးရအဖွဲ့ရဲ့တရားစီရင်ရေးစနစ်ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးအင်္ဂါနေ့မှာစတင်ကျင်းပပါတယ်။Israel ရဲ့ထိတ်တန့်တရားရုံးသမိုင်းမှာပထမဆုံးအခြေဖြစ်တရားရုံးချုပ်တရားသူကြီး15ဦးလုံးကအမှုကို73နာရီကြာကြားနာဆစ်ဆေးပါတယ်။တရားရေးဆိုင်ရာပြင်ဆင်ချက်အသစ်မှာအစိုးရရဲ့ဆုံးဖြတ်ချက်တစ်ခုခုကိုကြိုးကြောင်စီရော်မှုမရှိဘူးလို့တရားသူကြီးတွေကယူဆရင်းတရားရုံးကပယ်ချခွင့်အာဏာကိုကန့်သတ်လိုက်တာပါ။ရွေးကောက်ခံမဟုတ်တဲ့တရားသူကြီးတွေနိုင်ငံရေးမှာပါဝင်ဆွတ်ဖက်မှာကိုတားဆီးနိုင်ဖို့အပြောင်းလဲလိုအပ်လို့အခုလိုပြင်ဆင်တာလို့နေတန်ယာဟုအစိုးရကအကြောင်းပြပါတယ်။ဒါပေမဲ့ဒီအပြောင်းလဲကအစိုးရရဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေကြားအာဏာချင်းခွင်ရှာညှိဖို့အဓိကလှုပ်ဆောင်နေတဲ့အကာအကွယ်ကိုဖယ်ရှားပစ်လိုက်တာလို့အတိုက်အခံတွေကဝေဖန်ပါတယ်။ဇန်နဝါရီလတုန်းကစတင်တင်သွင်းခဲ့တဲ့ဒီအပြောင်းလဲကြောင့်အစ္စရေးမှာဆန္ဒပြပွဲတွေလည်းမကြခဏဖြစ်နေတာပါ။ဒီကိစ္စကအစ္စရေးလူအဖွဲ့အစည်းမှာသဘောထားကွဲပြားစေပြီးလက်ရညွန်ပေါင်းအဖွဲ့ရဲ့ပြုပြင်ပြောင်းလဲရေးကဒီမိုကရေစီကိုချင်းချောက်တာလို့ဆန္ဒပြသူတွေကရှုမြင်ပြီးထောက်ခံသူတွေကတော့ဆန္ဒပြသူတွေဟာလွှတ်တော်ကိုအနှောက်အယှက်ပေးပြီးရွေးကောက်ခံအစိုးရကိုထိခိုက်စေဖို့လှုံ့ဆော်နေတာလို့ပြန်လည်ဆွဆွဲကြပါတယ်ရှင
်။ဆူဒန်နိုင်ငံအနောက်ဒါဖာဒေသမှာဆူဒန်ပြည်သူစစ်တပ်ဖွဲ့ RSF နဲ့သူ့ရဲ့မဟာမိတ်တွေကလူမျိုးရေးအစွဲနဲ့ရာပေါင်းများစွာကိုတတ်ဖြတ်ခဲ့တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကအင်္ဂါနေ့ကပြောပါတယ်။ဆူရစစ်တပ်နဲ့ RSF ပြည်သူစစ်တပ်ဖွဲ့တွေကြားဧပြီလမှတိုက်ပွဲတွေဖြစ်ခဲ့ကြတဲ့ကသွေးမြေကျအကြမ်းဖက်ကြပြီးအုပ်ပြစ်အပြစ်ထွက်ပြေးနေထိုင်ကြရတာကပိုပြီးကြဲပြန့်ပြင်းထန်လာနေတာပါ။အနောက်ဒါဖာဒေသမှာ RSF နဲ့မဟာမိတ် Arab ပြည်သူစစ်တွေကလူမျိုးစွဲနဲ့တိုက်ခိုက်ခဲ့တဲ့အတွက် Arab မဟုတ်တဲ့အထူးသဖြင့် Masalit အသိုက်အဝန်းကအရက်သားတွေရချီသိမ်းဆုံးရပါတယ်လို့ဂျနီဗာမှာလုပ်နေတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာလူခွင့်ရေးမင်းကြီးဗော်ကာတက်ကပြောလိုက်ပါတယ်။အတိတ်လုံးကဖြစ်ခဲ့တာထအဖြစ်မခံလို့မရပါဘူးလို့သူကဆိုပါတယ်။2003ခုနှစ်နဲ့2008ခုနှစ်ကြားဖြစ်ခဲ့တဲ့ဒါဖာပဋိပက္ခမှာလူပေါင်း3သိန်းလောက်အသက်ခံရပြီးလူ1သန်းလောက်ထွက်ပြေးခဲ့ကြရတာကိုသူကညွှန်ဆိုပြောသွားခဲ့တာဖြစ်ပါတယ်။နောက်ဆုံးတိုက်ခိုက်မှုတွေကနောက်ဒါဖာရဲ့မြို့တော်အယ်ဂျန်နီနာမြို့မှာဖြစ်ခဲ့တယ်လို့လည်း Volker Tech ကဆိုပါတယ် RSF ပြည်သူစစ်ဖွဲ့ကတော့ဒီပြောဆိုချက်တွေကိုညှင်းဆိုလိုက်ပြီးဒီလိုကိစ္စတွေမှာပါဝင်ပတ်သက်နေတဲ့သူစစ်သားတွေကိုအရေးယူမယ်လို့ဆိုပါတယ်ဒီလိုအမှုတွေကျူးလွန်သူအများစုရာနှုန်းအဖြစ်88ရာခိုင်နှုန်းဝန်းကျင်က RSF uniform ဝတ်ထားတဲ့လက်နက်ကိုင်တွေတမမို့ RSF နဲ့ပေါင်းစည်းထားတဲ့လက်နက်ကိုင်တွေဖြစ်တယ်လို့ Mr. Volker Tech ကပြောပါတယ်ဒီနေ့အကောင်မဆူရာကနေအိနီချင်းကားနိုင်ငံကိုထွက်ပြေးလာကြမဲ့ဒုက္ခတွေတစ်တသမရှစ်တန်းရှိလိုက်ပဲလို့လေကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးုံကခမန်းထားတာပ
ါတရုတ်နိုင်ငံဟာလာမယ့်နှစ်တွေတဲ့ကမ္ဘာလုံးဆိုင်ရာလွှမ်းမိုးနိုင်မှုမှာအမေရိကန်နဲ့အပြိုင်ဖြစ်လာမယ်လို့ဥရောပနဲ့မြောက်အမေရိကတိုက်သားတွေကရှုမြင်နေကြောင်းအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံ14နိုင်ငံမှာကောက်ယူတဲ့လူမှုစစ်တမ်းအသစ်တစ်ခုကပြောဆိုလိုက်ပါတယ်ဂျာမန်မာရှယ်ရန်ပုံငွေအဖွဲ့ကစက်တင်ဘာလ12ရက်နေ့မှာအင်္ဂါနေ့မှာထုတ်ပြန်တဲ့2023ခုနှစ်အတွက်အတ္တလန္တိတ်ဖြတ်ကျော်နိုင်ငံများရဲ့အလားအလာအစဉ်ခန်းစာမှာမြောက်အတ္တလန္တိတ်သဘောတူစာချုပ်စီရေးမဟာမိတ်အဖွဲ့အပေါ်လူမှုထောက်ခံမှုအကောင့်နာကိုတွေ့မြင်ရတယ်လို့လည်းပြောပါတယ်။တခါတချို့ကျွမ်းကျင်သူတွေကစိုးရိမ်ချက်အဖြစ်သတိပေးနေတဲ့ယူကရိန်းနိုင်ငံ NATO အဖွဲ့နဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးတွေကိုလည်းလူမှုကလှူလာကြောင်းစစ်တမ်းကဖော်ပြပါတယ်။အမေရိကန်၊ကနေဒါ၊ဥရောပတမကအပါဝင်ဥရောပတမကနိုင်ငံအများအပြားဗြိတိန်နဲ့တူရကီနိုင်ငံအပါဝင်အတ္တလန္တိတ်ရဲ့နှစ်ဖက်လုံးကပြည်သူတွေဟာသူတို့အစိုးရတွေကိုတရုတ်နိုင်ငံနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့အလို့ရှိတယ်လို့လည်းစစ်တမ်းကဖော်ပြပါတယ်။စစ်တမ်းမှာဖြေဆူတဲ့သူတွေထဲမှာငယ်ရွယ်သူတွေကအမေရိကန်ရဲ့ဩစာလွှမ်းမိုးမှုကိုပို့ပြီးအစိုးမြင်ကြပြီးရုရှားနဲ့တရုတ်နိုင်ငံတွေအပေါ်ပို့ပြီးအပြုသဘောဆောင်ရတယ်လို့လည်းပြောပါတယ်။ဒါပေမဲ့စစ်တမ်းတစ်ခုလုံးမှာတော့တရုတ်အပေါ်သဘောထားအမြင်တွေကကွဲပြားနေပါတယ်ရှင
်။ View American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.25kHz 12.3 kHz 41.3 kHz 59 kHz 50 kHz 95.5 လို့ကနေထုတ်လွှင့်ပေးနေပါရရှင
်။ဗိုဒူးမနက်သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်မှာနေထိုင်နေကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေါင်3သန်းအမေရိကန်ဒေါ်လာအဖြစ် 3.8 သန်းရန်ပုံငွေထည့်ဝင်မယ်လို့ UK ကအင်္ဂါနေ့ကကြေညာလိုက်တဲ့အကြောင်းတူရကီသတင်းဌာနအနာဒိုလူကပြောပါတယ်။ကျမရေးဆောင်ရှောက်မှုတန်ရှင်းတဲ့ရေတန်ရှင်းရတဲ့မိန်လာရေစိုးရေနှုတ်စနစ်ဆိုင်ရာဝန်ဆောင်မှုတွေနဲ့ချက်ပြုတ်စရာလောင်စာတွေကို Cox Bazar နဲ့ဘာဆန်ချားကဒုက္ခသည်တွေရရှိနိုင်ဖို့အတွက်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကိုပေါင်3သန်းထည့်ဝင်ကြောင်းနိုင်ငံခြားဒလသဟာယနဲ့ဖွံ့ဖြိုးတိုးတက်ရေးရုံးကဒုတိယအမြဲတမ်းအတွင်းဝင်ဆာဖီလစ်ဘတ်တမ်ကကြေညာလိုက်တာပါသူကဘင်္ဂလားဒေ့ရှ်တိုင်းကတကားမျိုးကိုနှစ်ရကြာခီးဖြစ်တနင်္လာနေ့ကရောက်ရှိသွားခဲ့ပါတယ်မစ္စတာဘတ်တာဟာပြည်စမအချိန်မြောက် UK ဘင်္ဂလားဒေ့ရှ်မဟာဗျူဟာဆွေးနွေးပွဲကိုတက်ရောက်ဖို့ရောက်နေတာလည်းဖြစ်ပါတယ်။အချိန်တွေကပေးလာတဲ့အခါလုံခြုံစိတ်ချမိမိသဘောလျောက်ဂုဏ်သိက္ခာရှိရှိမြန်မာနိုင်ငံကိုပြန်နိုင်အောင်ရေရှည်အဖြစ်တရရရှိဖို့အတွက်ကျွန်တော်တို့ဆက်လက်တွန်းအားပေးမှာဖြစ်ပါတယ်။အဲ့ဒီအချိန်တွေတိုင်အောင် UK ကရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်ကအင်ရှင်ဖြစ်လက်ခံထားတဲ့အသိုက်အဝန်းတွေကို UK ကဆက်လက်ထောက်ခံနေမှာဖြစ်ပါတယ်လို့လည်းမစ္စတာဘတ်တာကပြောပါတယ်။
မြန်မာနဲ့နယ်မြေချင်းထိစပ်နေတဲ့တက်ခိုင်အုံဖန်မြို့နယ်တဲကကြီးပါတွေမှာလက်နယ်ပြေဆုံတက်ဆင်ထားတဲ့မြန်မာစစ်ကောင်စီတပ်သားတွေနယ်စပ်ဖြတ်ကျော်ဝင်ရောက်တာတွေရှိတယ်ဆိုတဲ့သတင်းတွေကိုစုံစမ်းစစ်ဆေးဖို့တရားမျှတရေးပါတီလွှတ်တော်အမတ်ကနဝီဆပ်စင်ကအစထိုင်းဆိုရကိုဖိအားပေးလိုက်ပါတယ်။ဒီသတင်းတွေသာအတီးပြုတ်နိုင်ရဲ့အစိုးရအနေနဲ့ပြည်သူတွေကိုပြောပြရမယ်လို့သူကတောင်းဆိုပါတယ်။ ဖြစ်စဉ်နှစ်ခုမှာထိုင်းနိုင်ငံကမြန်မာစစ်တပ်ပေါ်အကာအကွယ်ပေးကလက်တွဲနေတယ်လို့ယူဆနိုင်စရာဖြစ်ခဲ့ကြောင်းကရင်အမျိုးသားလူမျိုးရေးတပ်မတော်ရဲ့မြန်မာနဲ့ကရင်ဘာသာမီဒီယာတွေမှာပြောဆိုချက်တွေကိုကိုးကားပြီးအတိုက်အခံလွှတ်တော်ကိုယ်စားလှယ်ကအခုလိုတောင်းဆိုတာပါမြန်မာစစ်သားတရားနီးပါးဝင်လာတာကထိုင်းနိုင်ငံရဲ့အချုပ်အခြာအာဏာကိုချုပ်ဖောက်တာဖြစ်ပြီးအမျိုးသားရေးကိစ္စဖြစ်ပါတယ်။နေဆက်ကိစ္စမဟုတ်ပါဘူးလို့သူကဆိုပါတယ်။ကာကွယ်ဝင်ကြီးဌာနနဲ့နိုင်ငံခြားရေးဝင်ကြီးဌာနတွေအနေနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးပြီးနိုင်ငံတကာဆက်ဆံရေးကိစ္စအဖြစ်သဘောထားတင်ကြောင်းလည်းသူကပြောပါတယ်။မြန်မာစစ်တပ်ကလက်နက်ကိုင်စစ်သား80ကနေတရားကြားဟာနေဆက်ရွာနှွာဖြစ်တဲ့ဗန်လီတုံးခုနဲ့ဘမ်မိုတလူအားရွာတွေကိုစက်တင်ဘာ3ရက်ကဖျက်ဆီးခဲ့ကြောင်းထိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့တက်ကြွလှုပ်ရှားသူတွေရဲ့အချက်လက်တွေကိုကိုကပေးအမတ်စူပါဆန်ကပြောပါတယ်ရှင
်။အီရန်နိုင်ငံမှာစက်တင်ဘာလ16ရက်နေ့ကြောင်းမှာမာဆာအာမီနီကွယ်လွန်ခြင်းနှစ်ပတ်လည်နေ့မှာဖြစ်ပေါ်လာနိုင်တဲ့နိုင်ငံတော်ဆန္ဒပြပွဲတွေကိုတားဆီးဖို့အတွက်အီရန်ဘာသာရေးအစိုးရဟာရှောင်းခင်းစစ်ဆေးဂိတ်တွေချအင်တာနက်တွေကိုဖြတ်တောက်တက်သူတွေကနေရှင်းထုတ်နေပါတယ်။ကောင်းဘွားကိုသတ်မှတ်ထားတဲ့အတိုင်းမချုံလို့ဆိုပြီးဘာသာရေးရဲတွေကဖမ်းဆီးသွားရကမနစ်စက်တင်ဘာလ16ရက်နေ့မှာအသက်22နှစ်အရွယ်မာဆာအာမီနီတေဆုံသွားခဲ့ရတာပါဒီလိုတေဆုံခဲ့ရတာကြောင့်အီရန်နိုင်ငံရဲ့မဝတ်မနေရခေါင်းချုံပေါ်ဝါဥပဒေကိုတိုင်းနိုင်ငံလုံးမှာဆန္ဒပြပွဲတွေမနစ်ကဖြစ်ခဲ့ပါတယ်အာနေဘာမီတွေကတိုးလို့တိမ်နစ်နေပေမဲ့တချို့အမျိုးသမီးတွေက hijack လို့ခေါ်တဲ့ခေါင်းဘွားစမချုံမဲသွားလာနေဖို့ဆုံးဖြတ်လိုက်ကြပါတယ်အစိုးရစန့်ကျင်ရေးဖြစ်ပုံရတဲ့နိုင်ငံတွေပေါ်မှာရေးဆွဲသမျှတွေကိုလည်း municipal ဝန်ထမ်းတွေကအနှက်ရောင်ဆေးတွေဖုတ်အုပ်သုတ်လိုက်ကြတာတွေ့ရပါတယ်။ဆန္ဒပြသူတွေကိုထောက်ခံကြတဲ့ပေါမော့ခတွေကိုလည်းအစိုးရကရာထူးတွေကနေဖြုတ်ချပြစ်လိုက်ပါတယ်။မနေ့ကဆန္ဒပြပွဲတွေမှာလူငယ်တွေအများကြီးပါဝင်ခဲ့တာကြောင့်မကြာမီရဲတပ်တပတွေအတွင်းမှာအစိုးရကတက်ကလေးတွေကိုပြစ်မှတ်ထားလာပုံရတယ်လို့လူတွေကထင်မြင်နေကြပါတယ်
။မလေးရှားဝန်ကြီးချုပ်အန်ဝိုင်အီဘရာဟင်ဟာအခြေခံမူဝါဒတွေထက်နိုင်ငံရဲ့အာဏာတိဆောက်ဖို့ပဲဦးစားပေးနေတယ်ဆိုပြီးထောက်ခံသူတွေကဝေဖန်နေကြသလိုသူ့ရဲ့အာဏာရညွန်ပေါင်းအဖွဲ့ကနေလည်းပါတီတစ်ခုကပြီးခဲ့တဲ့တင်းနှင်းခွေနေမှာနှုတ်ထွက်ချံကြေညာခဲ့ပါတယ်။အန်ဝါအီဘရာဟင်ဟာအချင်းပြဲချက်ဆမှုတိုက်ဖျက်သူပြုပြင်ပြောင်းလဲရေးသမားအဖြစ်ဆဲစုနေများစွာနာမည်ရခဲ့ပြီးမနစ်ကအာဏာရလာတာဖြစ်ပါတယ်။ဒါပေမဲ့တနည်းနည်းပါအချာမှာသူ့ကိုထောက်ခံသူအများစုကသူတို့တစ္ဆာဖောက်ခံလိုက်ရတယ်လို့ခန်းစားနေရကြောင်းလိလာသူတွေကထောက်ပြကြပါတယ်။တစ်ဖက်မှာလည်းအန်ဝါဟာရှေးရိုးဆွဲမလေးအစ္စလာမစ်ပါတီအဓိကကြောရုပ်ပြုပါဝင်တဲ့အတိုက်ခံအင်အားစုရဲ့ဖိအားလဲရှိနေလို့သူ့ကိုထောက်ခံသူတွေအတွက်စိတ်ကြိုက်ပြောင်းလဲရေးတွေမလုပ်နိုင်ဖြစ်နေတာလို့လိလာသူတွေကထောက်ပြကြပါတယ်။အန်ဝါကအခြေခံမူသူ့ရဲ့ဒီချက်အတိုင်းလုပ်ရင်ရှေးရိုးဆွဲတွေနဲ့ထိတ်တိုက်တွေပြီးအစိုးရပြုတ်ချဖို့ရှိလို့လက်တွေ့နိုင်ငံရေးလုံနေတာလို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်ရှင်။ဥတည်မောင်တန်းနဲ့အတူထိတ်တန့်ရောက်တဲ့တွင်ကိုတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဆက်သွယ်မီးမြန်းချက်တွေနဲ့သတင်းဆောင်မတွေကိုနားဆင်ချရပါမယ်။မြန်မာပြည်ပခဖြည့်ရှင်ရေးမှာအာဆီယံတစ်ခုတည်းအနေနဲ့ကင်တွယ်ဖြည့်ရှင်နိုင်စွာရှိမှာမဟုတ်လို့အမေရိကန် EU အပါအဝင်မြန်မာရေးဖြည့်ရှင်ဖို့သဘောထားတူတူတွေကြားမြန်မာမိတ်ဆွေနိုင်ငံများဆိုတာစူစီပီကင်တွယ်ဖြည့်ရှင်တင်တယ်လို့ HRW အာရှဒေသလက်ထောက်ညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကပြောဆိုလိုက်ပါတယ် HRW ပြောခွင့်ရဖီရောဘတ်ဆန်ကိုမိုက်ဤတန်စင်က VOA Studio မှာတွေ့ဆုံမိမြန်ထားပါတယ်ရှင်
။ You know, ASEAN recently had their high stake meeting and also ASEAN Air Chief Conference is due to happen in Myanmar as chair.
ASEAN နဲ့မကြာခင်ကပဲအဆင့်မြင့်အစည်းအဝေးတွေလုပ်ခဲ့ပါတယ်။ဒါ့အပြင် ASEAN လေတပ်ဦးစီးချုပ်အစည်းအဝေးကိုလည်းလက်ခံကျင်းပနေပါတယ်။အာဆီယံတိုင်းပြည်တချို့ကတော့မတက်ရောက်ပါဘူးတချို့ကတော့ဗီဒီယိုနဲ့ပဲမင်းကိုစကားလှမ်းပို့ပါမယ်တချိန်တည်းမှာပဲအာဆီယံစည်းဝေးတော်တော်များများမှာမြန်မာစစ်ကောင်စီ90တွေကိုတက်ခွင့်မပေးထားပါဘူးဒီတော့အာဆီယံအခြေအနေဘယ်လိုဖြစ်နေပါလဲ
Well I think that's very clear that ASEAN should not be hosting any meetings in Myanmar
အလွန်ရှင်းပါတယ်အာဆီယံအနေနဲ့မြန်မာနိုင်ငံထဲမှာဘလို့အစည်းအဝေးမျိုးမှမလုပ်သင့်ပါဘူးဘာလို့လဲဆိုတော့စစ်ကောင်စီကဒါတွေကိုသူတို့ဝါရဖြန့်ချီရေးအတွက်ပဲအသုံးချမှာမို့ပါလေတပ်ဦးစီးချုပ်စီဝေးပဲဖြစ်ဖြစ်စီဝေးတိတိပဲဖြစ်ဖြစ်ပါဘလို့အစီဝေးမျိုးကိုမှအာဆီယံနေနဲ့မြန်မာနိုင်ငံတဲမှာမချင်းပါတဲ့ပါဘူးဒါဟာမူဝါဒတရားခေါင်းဆောင်တွေအကြမ်းမှာသဘောတူညီမှုတရားဖြစ်တင်ပါတယ် တချင်းနဲ့မှမြန်မာလီတက်ဟာအရက်သားပြည်သူတွေကိုပြစ်မှတ်ထားပုံကျဲတိုက်ခိုက်တာတွေကြောင့်ယာနဲ့ချီပြီးတော့တိုက်ဆုံမှုတွေကလည်းရှိနေပါတယ်။ဒါလက်ခံလို့မရပါဘူး။အင်မတန်ဒေါသဖြစ်စရာကောင်းပါလေ။အာဆီယံရဲ့ပြဿနာကအာဆီယံထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုအကွဲအဝေးပြပြဖြစ်နေတာပါ။ထိုင်း၊ကမ္ဘောဒီးယား၊ဗီယက်နမ်၊လာအိုစ်မြန်မာစတဲ့မဲခေါင်အာဆီယံအုပ်စုကတစ်ဖက်၊မလေးရှား၊အင်ဒိုနီးရှား၊စင်ကာပူ၊ဖိလစ်ပိုင်စတဲ့ဒီအာဆီယံပင်လယ်ရေကြောင်းအုပ်စုကတစ်ဖက်ပါ။အာဆီယံရဲ့မြန်မာပြည်ဘုံသဘောထား9ရပ်ကိုဘလူးအကောင့်ထဲပုံမလဲဆိုတာကိုတစ်ဖက်နဲ့တစ်ဖက်သဘောထားမတူပါဘူး။အဲ့ဒီဘုံသဘောထား9ချက်ကလည်းအာဆီယံတွင်နောက်ဆုံးရထားတဲ့သဘောတူညီချက်ပါပဲ။ဒီပေါ်မှာအမေရိကန် EU စတဲ့နိုင်ငံတကာကလည်းမြန်မာပြည်ဖြည့်ရှင်းဖို့အာဆီယံကအဓိကကြားတယ်ဆိုပြီးတော့ဖြစ်နေတာပါ။ခက်တာကအာဆီယံမှာဒီလိုလုပ်နိုင်တဲ့အစွမ်းအစမရှိပါဘူး။အာဆီယံပြင်တခြားနိုင်ငံတွေပါပါပြီးတော့ဖြည့်ထုတ်လာနိုင်ဖို့နိုင်ငံတကာအနေနဲ့အခြားနည်းလမ်းတစ်ခုခုကိုမရှာနိုင်သေး၍ဘာမှဖြစ်လာမှာမဟုတ်တယ်လို့ကုလမျိုးမလူလာအပ်တဲ့လီရဲဦးစီးချုပ်အစည်းအဝေးကျင်းပတာမျိုးတွေကဖြစ်နေဦးမှာပါပဲ
။ Yeah. You talk about the alternative.
အာဆီယံကိုပဲကူးစားတာမဟုတ်ဘဲနဲ့တခြားနည်းလမ်းတစ်ခုခုရှာဖို့ရှင်ကခုနပြောခဲ့တယ်ဆိုတော့အခုအမေရိကန်နဲ့တခြားနိုင်ငံတွေနေနဲ့ဘာလို့တင်မယ်လို့ထင်ပါလဲ
။ဥပမာအဖြစ် American, Australia, India နဲ့ Japan တို့ပါတဲ့ Quad လို့အဖွဲ့အစည်းကရှိပါတယ်။ Quad ကဘာလို့မြန်မာအရေးမှာမပါဝင်နိုင်ရမှာလဲ။မြန်မာပြည်အတွက် Japan ကလည်းအဓိကကျတဲ့နိုင်ငံလို့ဖြစ်နေတာပဲ။ Australia လည်းအလားတူပါ။အိန္ဒိယဆိုရင်လည်းတကယ့်နေချင်းဆက်နေတဲ့အတိုင်းပြပါခုထိဆိုရင်တော့သူကမြန်မာနဲ့ပတ်သက်ပြီးတော့မူဝါဒအမှားတွေပဲလုပ်နေပါတယ်ဒါကြောင့်မလို့မြန်မာနိုင်ငံရေးကိစ္စမှာတခြားအတိုင်းပြတွေပါပါလာမှာပါဆိုလိုတာကတချိန်ကမြန်မာမိတ်ဆွေနိုင်ငံများဆိုတာကိုပြန်ပြီးတော့အသက်သွင်းသင့်ပါတယ်ဒီတစ်ခါကုလအတွင်းမှုချုပ်ကဥဆောင်ပူတော်မလို့ပါဘူးအမေရိကန် EU UK တို့ပါတဲ့မြန်မာရေးစိတ်တူကိုယ်တူရှိတဲ့နိုင်ငံတွေစုပြီးတော့တခုဆောင်ရွက်ဖို့ပါဒါပြင်တာဝန်ယူတာဝန်ခံမှုကိစ္စကိုလည်းမဖြစ်မနေလုပ်ရပါလိမ့်မယ်ဒီလိုကမြန်မာနိုင်ငံအနှံ့မှာကျွန်တော်တွေ့နေရတာကမြန်မာစစ်တပ်ရဲ့လူသားမျိုးနွယ်ကိုကျူးလွန်တဲ့ရာဇဝတ်မှုတွေပါ
another thing is for the ASEAN Air Force you know a lot of countries don't
အခုလေတဲ့ဦးစီးချုပ်အစည်းအဝေးကိုနိုင်ငံတော်တော်များများကမတက်ပေမဲ့လေထိုင်းနိုင်ငံကတော့တက်ပါမယ်မြန်မာရေးဖြည့်ရှင်းဖို့ထိုင်းနိုင်ငံရဲ့အခန်းကဏ္ဍကိုရောဘယ်လိုမြင်ပါလဲရှင
် Well the big problem right now is that when you look at Thai foreign policy
တကယ်ကိုပြဿနာအကြီးကြီးရှိပါတယ်ထိုင်းနိုင်ငံကြီးမူဝါဒကိုကြည့်မယ်ဆိုရင်နေချင်းဆက်နေတဲ့မြန်မာကမ္ဘောဒီးယားလာအိုစ်နိုင်ငံတွေနဲ့ပတ်သက်လို့ရှင်စစ်တပ်ကပါပတ်သက်နေပါတယ်နိုင်ငံတော်လုံခြုံရေးကိစ္စလို့မြင်ပါတယ်ပြဿနာကထိုင်းစစ်တပ်ဆိုတာကအခြေခံအဖြစ်မြန်မာစစ်တပ်ကိုရက်ခံပြီးပါတယ်သူတို့ချင်းနီးနီးကပ်ကပ်လှုပ်လှုပ်ကြပါတယ်ပရယုချောင်ဝချောင်ဦးဆောင်တဲ့ဆရာနာသိန်းထိုင်းစုရရဲ့မူဝါဒဟာအခုဒီပွေထိုင်းပါတီအစိုးရလက်ထက်မှာမူဝါဒတစုံတရာပြောင်းလဲလာမလားဆိုတာမေးစရာရှိပါတယ်မြန်မာပေါ်မှာထိုင်းမူဝါဒနဲ့ပတ်သက်လို့သူတို့အနေနဲ့ဂျီမူဝါဒကိုပြန်ပြီးတော့သုံးသပ်မယ်လို့မျှော်လင့်ပါတယ်။မြန်မာပြည်ပခအဆုံးတတ်နိုင်ဖို့အတွက်ဒီမိုကရေစီလူ့အခွင့်အရေးကိုတံမိုးထားရမယ်ဆိုတာအတိအမှတ်ပြုဖို့လိုပါတယ်။မြန်မာပြည်ပခဟာထိုင်းကိုတိုက်ရိုက်တက်ရောက်မှုရှိပါတယ်။ဒီပြည်ပခတွေကြောင့်ငွေဆက်ဖြတ်ကျော်ဒုက္ခသည်တွေလူကုန်ကူးမှုလိုမျိုးငွေဆက်တလျှောက်ဥပဒေမဲ့ကိစ္စတွေငွေစည်းဝါးတွေဝင်ရောက်လာတာတွေဒါတွေကထိုင်းကိုတိုက်ရိုက်ထိခိုက်တက်ရောက်မှုတွေပါ။
Sorry, thank you. Thank you for giving time to give this interview with VOA.
Thank you very much for having me.
HRW Asha Data လက်ထောက်ညွှန်ကြားမှု Phil Robertson နဲ့ VOA တွဲဆောင်မိမြန်ကန်အပြည့်အစုံကိုတော့မကြခင်မှာထုတ်လွှင့်ပေးမှမှုစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။အခုကတော့ American သံမတ်ကြီး Scott Marcy နဲ့တွဲဆောင်မိမြန်ကန်ကိုထုတ်လွှင့်မှာဖြစ်ပါတယ်။တန်တမာရေးလမ်းကြောင်းထက်မြန်မာစစ်တပ်ကိုအနှဲ့သွားစေတဲ့လမ်းကြောင်းကသာတိုင်းပြည်ရဲ့အပြောင်းအလဲကိုလှုပ်ဆောင်နိုင်မှာဖြစ်တယ်လို့အာဆီယံနဲ့နိုင်ငံတကာကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းစကော့မာစီယေကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲကထွက်လာတဲ့မြန်မာအရှိရလတ်တွေနဲ့ပတ်သက်လို့မဟင်ချင်းနိုင်ငံသံမတ်ကြီးမာစီယေကို Zoom ကနေဆက်သွယ်မြင်းမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်ပါရှင်။
You served as the first US ambassador to the
Chinese Association. Dr. Scott Marcy ဟာဆိုရင် American ပြည်ထောင်စုရဲ့ပထမဆုံး ASEAN ဆိုင်ရာအထူးတန်တမန်အဖြစ်ခန့်ခံခဲ့ရသူလည်းဖြစ်ပါတယ်။အဲ့တော့လက်ရှိ ASEAN ဖွဲ့ကြီးရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုကိုဘယ်လိုသုံးသပ်ပါသလဲ။တစ်ဖက်မှာလည်းတရုတ်နဲ့ American အင်အားကြီးနှစ်နိုင်ငံရဲ့ဒေတာတွေမဟာဗျူဟာမြောက်အားပြိုင်နေတဲ့အခြေအနေလည်းရှိနေတာကိုသတ်မှတ်ကြည့်ဘယ်လိုမြင်လဲရှင
်။ Well, I think ASEAN's biggest challenge is showing
ASEAN ရဲ့အကြီးအကဲစိန်ခေါ်မှုကအဖွဲ့အစည်းနဲ့ညီညွတ်မှုမရှိတာပဲဖြစ်ပါတယ်။မြန်မာနဲ့တောင်တရုတ်ပင်လယ်ရေပိုင်တဲ့ကိစ္စမှာ ASEAN ရဲ့ရည်တည်ချက်ညီညွတ်မှုမရှိတဲ့ပေါ်တခြားအင်အားကြီးနိုင်ငံတွေအနေနဲ့ ASEAN ကိုလစ်လျူပြုထားလို့မရပဲနဲ့တခြားနိုင်ငံတွေနဲ့အပြေရှာဖွေကြိုးစားဖို့စဉ်းစားလာတာဖြစ်ပါတယ်။ဒါကလည်း ASEAN ကသူ့ကိုယ်သူအသိမှတ်ပြုထားပါတယ်။ Indonesian နိုင်ငံကြီးဟောင်း Martin Nadaligawa ဒါမှမဟုတ် Singapore ကသူ့တည်သည့် ဘီလာဟာရီကော့စီကန်တို့ပြောဆိုချက်တွေကိုကူးကားရမယ်ဆိုရင်အာဆီယံမှာအားနည်းချက်တွေရှိနေတယ်လို့အတိအမှတ်ပြုတာတွေ့ရပါတယ်။ဒါပေမဲ့လည်းအာဆီယံအနေနဲ့တခြားဒေသဆိုင်ရာအဖွဲ့အစည်းတွေလိုပဲလှုပ်ရှားတွေကအများကြီးရှိနေပါတယ်။အင်ဒိုနီးရှားဥဆောင်ကျင်းပတဲ့ဒီနှစ်ထိပ်သီးအစည်းအဝေးမှာအင်ဒိုနီးရှားနဲ့တခြားနိုင်ငံတချို့ဂျူပန်အာထုံးမှုတွေကိုတွေ့ရပေမဲ့ဒီစိန်ခေါ်မှုတွေဖြစ်ရှင်းရေးကမလွယ်ကူလှပါဘူး
။ So from the US perspective
ဒါဆိုရင်အာဆီယံနဲ့ဆက်ဆံရေးမှာတရုတ်နဲ့အားပြိုင်မှုမဟုတ်ပါဘူးလို့အမေရိကန်ကဘယ်လိုအာမခံချက်ပေးနိုင်မလဲအခုအာဆီယံထိပ်သီးဆွေးနွေးပွဲမှာဒေတာရင်းနိုင်ငံတွေအနေနဲ့ပေါ့နော်ဘက်တစ်ဘက်ကိုရက်တီတာမျိုးမလုပ်ဖို့တရုတ်ဝန်ကြီးချုပ်လီချင်းကလည်းတတိပေးထားတာပ
ါ I mean Chinese and US leaders have both said consistently that they're not asking Southeast Asians to
တရုတ်နဲ့အမေရိကန်ခေါင်းဆောင်နှစ်ယောက်စလုံးကအရှေ့တောင်အရှေ့နိုင်ငံတွေကိုသူတို့ဘက်ကိုရက်တီရွေးချယ်ဖို့တောင်းဆိုတာမဟုတ်ဘူးလို့တော့ဒီဇိုင်းပတ်မှတ်ပြောဆိုနေကြတာပါသူဘက်ကယူသသားပဲဖြစ်ဖြစ်မဖြစ်ဖြစ်အာဆီယံနိုင်ငံတွေကကိုယ့်ဘာသာကိုကြိုက်တယ်လို့ဆုံးဖြတ်နိုင်ကြပါတယ်။ဒါပေမဲ့လည်းရှေ့တောင်အရှနိုင်ငံတွေကတစ်ဖက်ဖက်ကိုယူမှာမဟုတ်ပါဘူး။သူတို့အားလုံးလွတ်လပ်ပြီးတော့ကိုယ်ပိုင်အချုပ်အခြာအာဏာရှိကြတာပါ။အမေရိကန်နဲ့တရုတ်နှစ်နိုင်ငံလုံးနဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုတိစောက်လိုကြပါတယ်။အမေရိကန်အတွက်အရေးကြီးဆုံးချက်ကအာဆီယံနဲ့ဒီဇိုင်းမမဆက်ဆံရေးဖြစ်ပါတယ်။တရုတ်နဲ့ပတ်သက်လို့ရှိရင်အာဆီယံကအမေရိကန်ထက်တောင်မှပိုသိနေပါတယ်။အမေရိကန်အနေနဲ့တရုတ်ကြောင်းအာဆီယံကိုပြောဖို့မလိုပါဘူး။အမေရိကန်ဘက်ကလုတ်တင်တာကမဟာဗျူဟာမြောက်ရေးပါတဲ့ဒေသဖြစ်တဲ့အရှေ့တောင်အရှနိုင်ငံတွေနဲ့ပိုပြီးတော့အနီးကပ်ဆက်ဆံဖို့ဖြစ်ပါတယ်။အထူးသဖြင့်ကုန်သွယ်ရေး၊စီးပွားရေး၊ယင်းနှိမ့်မြှုပ်နှံမှု၊ဖွံ့ဖြိုးတိုးတက်ရေး၊တန်ရှင်းတဲ့စွမ်းအင်၊ရာသီဥတုပြောင်းလဲမှုနဲ့ကျန်းမာရေးကဏ္ဍတွေမှာအပြောထက်အလုံနဲ့ဒီထက်မကလက်တွေ့လုပ်ပြဖို့လိုပါတယ
်။ Do you also think that ASEAN leaders
American Dut Thamara Kamala Harris ကတော့ ASEAN ထိပ်သီးဆွေးနွေးပွဲမှာပြောသွားတဲ့အထက်မှာဆိုရင်ဒီမြန်မာစစ်ကောင်စီကိုပြင်းထန်တဲ့ဖိအားတွေပေးဖို့တိုက်တွန်းသွားပါတယ်။အဲ့တော့ ASEAN ခေါင်းဆောင်တွေဘက်ကရောဒီတိုက်တွန်းချက်ကိုနားထောင်မယ်လို့သံမတ်ကြီးထင်ပါသလားရှင
်။ I'm sure they'll listen to her. I mean I think she's you know she's the vice president.
ခုလိုမျိုးတိုက်တွန်းတာကို ASEAN ခေါင်းဆောင်တွေနားထောင်ကြမှာကတော့သိကြပါတယ်။ American ပြည်တော်စုရဲ့ဒုတိယသမ္မတအနေနဲ့တိုက်တွန်းတာဖြစ်ပါတယ်။နောက်ပြီးတော့သမရပိုင်ချန်ဆူရဖွဲ့ကလည်းကုစားပြူတက်ရောက်လာတာပါ။ဒါပေမဲ့အာဆီယံဘက်ကမလုံနိုင်တဲ့အကြောင်းပြချက်တွေရှိနေပါတယ်။အာဆီယံအနေနဲ့မြန်မာစစ်ကောင်စီကိုဖိအားပေးဖို့ဆိုရင်သဘောတူညီမှုတွေရဖို့လိုပါတယ်။ဒါပေမဲ့လည်းမြန်မာနဲ့ပတ်သက်လို့ရှိရင်အာဆီယံဖွဲ့တွေကြားမှာအမြင်မျိုးမျိုးတွေရှိနေတာဆိုတော့ဒီလိုဖိအားပေးဖို့ဆိုတာကလည်းဖြစ်မလာပါဘူး။ဒါကြောင့်မလို့မြန်မာစစ်ကောင်ဆောင်တွေကိုဖိအားပေးဖို့ဒုတိယသမရဟာရစ်ပြောတာပြဿနာမဟုတ်ပါဘူး။အာဆီယံဖွဲ့ဝင်နိုင်ငံတွေကြားသဘောတူညီမှုမရတာကပြဿနာပါ။ဒါကြောင့်မလို့မြန်မာနိုင်ငံနဲ့ပတ်သက်လို့လေးလေးနက်နက်စိုးရိမ်ပူပန်မှုတွေရှိနေတဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာပြည်သူတွေဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်နေတဲ့အင်အားစုအသီးသီးနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံဖို့လိုပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာပြည်သူတွေနောက်ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်အောင်လုပ်နေတဲ့အင်အားစုအသီးသီးနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံဖို့လိုပါတယ်။ဒီလိုဆက်ဆံတဲ့နေရာမှာအကန့်အသတ်တွေရှိနေတယ်ဆိုပေမဲ့အာဆီယံအဖွဲ့ဝင်တနိုင်ငံချင်းအနေနဲ့လှုပ်ဆောင်နေဆိုရင်ပို့ပြီးတော့အလုပ်ဖြစ်နိုင်တဲ့အခြေအနေမှာရှိပါတယ်။
ပြည်ပမှာအလုတ်လုံနေကြတဲ့အလုတ်သမားတွေရဲ့လစာ25ရာခိုင်နှုန်းကိုပြည်ရင်းဗန်တွေကနေမိသားစုတွေစီပြန်လွှဲခိုင်းတာပြန်မလွှဲရင်နောက်တစ်ချိန်ပြည်ပထွက်အလုတ်လုံကင်ွယ်တုံးနဲ့ပိတ်ပင်မယ်လို့စစ်ဆိုးရတာဝန်ခံတွေပြောဆိုလိုက်တာဟာမှန်ကန်တဲ့လုတ်ရက်တရားမျှတတဲ့လုတ်ရက်မဟုတ်ဘူးလို့ထိုင်းနိုင်ငံအခြေဆိုင်အလုတ်သမားကူညီမှုအဖွဲ့တွေနဲ့ထိုင်းမှာအလုတ်လုံနေကြတဲ့ MOU အလုတ်သမားတွေကပြောဆိုလိုက်ပါတယ်မညညိုလင်းဘန်ကောက်ကနေတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံကနေတိုင်းတစ်ပါးမှာ MOU လို့ခေါ်တဲ့နှစ်နိုင်ငံသဘောတူညီချက်နဲ့အလုပ်လုပ်ကိုင်နေကြတဲ့အလုပ်သမားတွေဟာရရှိတဲ့လုပ်အားခရဲ25ရာခိုင်နှုန်းကိုမြန်မာပြည်မှာရှိတဲ့တရားဝင်ဘဏ်တွေကနေတဆင့်ကျန်ခဲ့တဲ့မိသားစုစီပေးသွင်းရမယ်ဆိုပြီးစစ်အစိုးရရဲ့အလုပ်သမားဝန်ကြီးဌာနကထုတ်ပြန်ပြောဆိုခဲ့ပါတယ
်။ဒီပြီးတော့အဲ့အလုပ်သမားဝန်ကြီးဌာနဒီစက်တင်ဘာ1ရက်နေ့ကထုတ်တယ်လို့သိရတယ်ဗျ။လစာရဲ့25ရာခိုင်နှုန်းကိုသူတို့သတ်မှတ်ထားတဲ့အစိုးရအတမထားတဲ့ဒီဘန်းနဲ့တစင်စင်းပွင့်ပွင့်ပြီးတော့အဲ့ဒီကိုပြန်အဲ့ရနဲ့တစင်ပို့ပေးရမယ်ပို့တဲ့အခါမှာလည်းလစင်မပို့နိုင်ရင်လည်း3လတစ်ချိန်ပို့လဲရတယ်အဲ့တော့25ရာခိုင်နှုန်းပြဖို့လိုတယ်ဒါတွေကသူတို့ပြန်ရောက်တဲ့ပြန်လာတဲ့အခါကျရင်အလို့သမားတွေရင်းနှီးမြှုပ်နှံတွင်ရအောင်ဒီလိုမျိုးသဘောမျိုးနဲ့လုပ်တယ်လို့ပြောတာပေါ့နော်ဒါပေမဲ့တကယ်တကယ်လက်တွေ့မှာကဒီဟာကတကယ်ပဲအလို့သမားတွေအတွက်အကျိုးရှိတာမရှိသလားဆိုတော့အများကြီးမေးခွန်းထုတ်เสียရှိပါတယ်
အခုစက်တင်ဘာလ1ရက်နေ့ကစပြီးငွေလွှဲဖို့အတွက်မြန်မာနိုင်ငံဗဟိုဘဏ်လက်အောက်ကဘဏ်တစ်ခုခုမှာမြန်မာနိုင်ငံကသကောင်စီရင်ဝင်မိသားစုတယောက်ယောက်နဲ့ပူးတွဲအကောင့်ဖွင့်ပြီးတော့ကုလအားခါရဲ့25ရာခိုင်နှုန်းကိုလွှဲရမှာဖြစ်ပါတယ်
อ๋อถ้าเรามายูรีตัวนี้เนาะมาเดียวสุดแล้วพอเลยนะบอกอุมาโอ้กูส่วนใหญ่ไทยเนี่ยงั้นมาก็อันมวยลูกต่อมาสุสุบางสุดสิฉะนั้นเราจุลัยละเซียนยาสุดสิงาดิ้งจ่อสิเลยไอ้มาเมียนมาเนี่ยงั้นละก็ต้องดิ้งจ่ออันมวยเนาะอันมวยสิเลยทำไมถ้าจุลัยละอุบยราบอกเนาะทำไมจุลัยละเราไปมาที่ลูกที่เซียนนี่ไปเราเลยเนี่ยเฉยมาฉะนั้นเราด้วยไอ้อันมวยတို့တန်းကုန်လို့မတိုးနိုင်တဲ့လူဒါတွေအားလုံးကလူသစ်ဆင်းနေမှာဝင်သွားတဲ့ခါကျရှိတယ်။အဲ့ခါကျတော့အခုကကျွန်တော်တို့ပြောနေတာဘလောက်ဒီနှစ်သိန်းကျော်လောက်ဟိုဘူယူနှစ်သိန်းကျော်လောက်ရှိတယ်လို့ပြောလို့ရတယ်ပေါ့နော်။ဆိုတော့အဲ့ဒီ MO နှစ်သိန်းကျော်တကယ်တကယ်ကသူတို့လစဉ်လကုန်တိုင်းရောသူတို့ဒီလစာအထားပါတော့1000ရတယ်ဆို1000ပို့နိုင်တဲ့လူတွေမဟုတ်ဘူး။နောက်ပြီးတော့ရတဲ့လစာကလည်းဟိုနေဖို့ထိုင်ဖို့စားဖို့တောက်ဖို့ဒါတွေရရှိတယ်ဒီကုန်ကြစည်းတွေပေါ့နော်။နေထိုင်စားသောက်ကုန်ကြစည်းတွေရှိတယ်။အဲ့တော့တကယ်တကယ်ကဘလောက်များသူတို့မှာလောက်ကုန်နေဆိုရင်ဘလောက်ကြံနေပေါ့ဒီဘော်ရီဘမူတီရတကယ်တကယ်ကဒါမျိုးတွေကလုံမယ်ဆိုလို့ရှိရင်ကိုကဟိုအစွဲတက်နေနေပေါ့နော်သူတို့ဟိုသူတည်နာတွေစစ်တမ်းတွေတေးချာကောက်ဘလောက်ထိဝင်နေဖြစ်နိုင်လဲပေါ့နော်ဟိုအလုပ်သမားရဲ့အနေနဲ့ဘလောက်ထိဝင်နေရှိတယ်ဘလောက်ထိလောက်ကုန်ရင်သူတို့တွေမှာကြံလဲအဲစသဖြင့်ပေါ့နော်ဒါမျိုးတွေတခြားလုံပြီးတော့မှအာဟိုဘယ်လိုဘယ်လိုပြောမလဲပညာရှင်တွေနဲ့တိုင်ပင်ပြီးတော့မှဒီလိုကိစ္စမျိုးအကောင့်တွေပေါ်တင်တာပေါ့အဲ့လိုမျိုးဝင်နေအခုလိုမျိုးအခုကတော့ရှင်းရှင်းလေးပဲသူကဒါထုတ်ပြန်လိုက်ပြီအဲ့တော့ဒီလူတွေအနေနဲ့25ရာနဲ့ပေးရမှာမပေးဘူးဆိုလို့ရှိရင်ခုနကပြောပြစ်တန်လဲဟာလာ3နှစ်ကျွန်တော်တို့ဝင်နေဖြစ်မယ်ပေါ့နော်ဟိုပြပထွက်ကောင်းမယ်ပိတ်ခံမယ်တကယ်လို့မတွင်းတဲ့လူတွေကိုဆိုတော့ချိန်ချောက်တာပဲပြောရမယ်ဆိုလို့ရှိရင်မတရားပါဘူ
းကျွန်တော်တို့ဖြန်းဖြန်းတစ်လမှရမှာ1000လောက်ပဲရတယ်ကိစ္စကိုအထက်ကရေကမိကနဲ့ဆိုရင်ကျွန်တော်တို့က6000 9000လောက်ကုန်ရောဗျာအင်းကိုအလုံးစုံတစ်လပြောနေမှာ3သိန်းလောက်ပြောနေတာအဲ့ဒါမှမှသူကထပ်ပြီးတော့ဟို3000ကို3000အပြည့်မရပဲနဲ့ကျွန်တော်တို့က2900ဘုလောက်ပဲရတယ်ဆိုရင်ကျွန်တော်တို့မှလှုပ်ထားတဲ့လှုပ်အားကလည်းအကုန်လုံးဆုံးရှုံးမှုတွေရှိတာပေါ့ဒီလောက်ခက်ခဲနေတဲ့ကြားထဲမှာဒီပတ်စံကိုဒီလိုလွှဲပါဆိုတာမဖြစ်နိုင်ဘူးဘာလို့ဆိုရင်3နှစ်ပိတ်ခံရမယ်ဆိုတော့အတင်းလာခေါ်လို့မှမရတာဟုတ်တယ်မလားဒီဘက်နိုင်ငံကမင်းပတ်စပို့ပိတ်လိုက်ပြီမင်းဟိုအလုပ်ပေးမလုပ်တော့ဘူးဆိုပြီးပြန်လာခေါ်ရင်ခေါ်လေဟုတ်လားလမ်းစိတ်တောင်တက်တာလေပိတ်လဲစစ်မှတော်လို့မရတဲ့ဥစ္စာကိုဘယ်သူကအတင်းအဓမ္မဟိုပြန်ပြီးတော့လုံနေအိမ်မပြန်ဘူးမရရင်ရတဲ့နေရာမှာလုံနေကြမှာပဲနောက်ဆုံးဗျာဒီစိုက်ပျိုးရေးခြံနေတဲ့ဝင်ကြမယ်ဗျာအမျိုးမျိုးလုံနေကြမှာပဲနေရထိုင်ရတာတော့အနေငယ်အကြက်တဲတွေဖြစ်ရင်ဖြစ်သွားမှာပေါ့ဟိုသွားတာလာတာတွေမလွတ်လပ်တာတွေဖြစ်သွားမှာပေါ့နော
်ဒီလုံရနဲ့ပတ်သက်ပြီးဦးမင်းဦးကတော့အခုလိုသုံးသပ်ပါတယ
်အကျမ်းမြင်ရတော့ဒီမှာအများစုပြောနေတာကတော့ပြောနေတာဆိုတော့ကျွန်တော်လည်းမြင်တာအဓိကနိုင်ငံခြားဘုံရှိပြတယ်လို့ဒါတော့နံပါတ်1ပေါ့ဒါကြောင့်ဒါကိုလုပ်တယ်ပေါ့နောက်တစ်ခုကလည်းဒါဒီအစီအစဉ်ကိုသူတို့အနေနဲ့ကတော့ကျွန်တော်ထင်တယ်အာပြောရမယ်ဆိုလို့ရှင်ဒါကြံဟိုစာပေါ့လုပ်မယ်လို့ကြံစီကြတော့နည်းနည်းတော့ကြာပြီလို့ထင်တယ်နောက်ထပ်တစ်ခုဖြစ်နိုင်လာတဲ့ရှိသေးတယ်ပေါ့နော်ကျွန်တော်ဒါကတော့ခံမှန်းကြည့်တာပေါ့အဲ့ရွှေပြောင်းလို့တမအစားဖြစ်ပေါ့နိုင်ငံခြားရောက်နေတဲ့မြန်မာတွေဒီနေ့ကတော့ဟုတ်လားဒီလိုတော့နိုင်ငံချင်းပါတယ်နေပတ်သက်တဲ့ကိစ္စတွေမှာကျွန်တော်တရားဝင်နဲ့ပြည်သားကံကြလုပ်ရပြန်ကြတာလာဒါတွေကိုသူတို့တွေ့နေရတဲ့ခါကျတော့ဒါတွေအပေါ်မှာလည်းသူတို့ကအခင်းမကြီးကစားချေခြင်းနဲ့သူတို့ရှိမှာပဲဒါပြီးရင် MOU ပြီးရင်နောက်ထပ်ဘယ်လိုလူတွေလာအောင်မှာဒီလိုကျွန်တော်တို့ဘယ်လိုတမားတဲ့ဘက်ကလာမှာပဲကိုယ်လည်းမရောက်ဘူးရောက်မှာဒီတိုင်းသာဆက်သွားမယ်ဆိုပြီးပြောတာပေါ့နော
်ထိုင်းနိုင်ငံမှာရှိနေကြတဲ့ရွှေပြောင်းလို့တမားအများစုကတော့သူတို့အတွဲဘလို့မှအစင်မပြေနိုင်တဲ့အတွဲစစ်အစိုးရသတ်မှတ်တဲ့25ရာခိုင်နှုန်းလွှဲပေးမှာမဟုတ်ဘူးလို့ပဲပြောဆိုနေကြပါတယ်ရှင်ကျမညီညွတ်တယ်မှာ
မညညလင်ဘန်ကောက်ကနေတင်ပြပို့ခဲ့တာပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ
် VOE American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOE American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့
VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်VOA American အတန်ရဲ2023ခုနှစ်စက်တင်ဘာလ23ရက်ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းထိုမီတာ24.50 လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစီရကဘာတလွတ်ခီးသွားစားတဲ့သတင်းပတ်ဆင်ခဏတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့မြေကြီးဩဇာသတင်းပတ်ဆင်ခဏကိုထုတ်လွှင့်ပါမယ်ရှင်။အနာဒိစကောင်စီကနေ2000တန်ငွေဆက်ကူတွေထုတ်ဝေသုံးဆွဲတော့မယ်လို့ကြေညာလိုက်ပြီးတဲ့နောက်ကုန်စည်နှုန်းတွေရုတ်တရက်မြင့်တက်လာတာဟာစိုက်ပျိုးရေးလုပ်ငန်းတွေအပေါ်မှာလည်းတက်ရောက်မှုတွေရှိလာပါတယ်အထူးသဖြင့်မြန်မာနိုင်ငံအလဲပိုင်းမြေလက်ဒေသမှာဒီနှစ်စီးတွက်သီးနှံတွေအထက်ကောင်းပေမဲ့အခုလိုရုတ်တရက်ငွေကြေးဖောင်းပွားမှုကြောင့်ထင်သလောက်တွက်ချေမကိုက်ကြပါဘူးဒီအကြောင်းလေ့လာထားတဲ့ကိုခင်မောင်စုမင်းကတောင်သူလယ်သမားတွေနဲ့စိုက်ပျိုးရေးချာနယ်အေဒီတာတဦးထို့ကိုမေးမြန်းပြီးတင်ဆက်ထားပါတယ်ရှင
်ဒီမောင်ငယ်လေးပိုင်းဒီလက်ဒီတာကနေရာတော်များများမှာမကြာသေးခင်ကနှမ်းဖြူနှမ်းနဲ့စီထွက်သီးနှံတွေအထွက်ကောင်းပြီးဈေးလဲအထိုက်လျောက်ရရှိကြပါတယ်ဒါပေမဲ့လည်း2000တန်ငွေစက္ကူအစ်စ်တွေထုတ်ဝေတော့မယ်ဆိုပြီးစစ်ကောင်စီကကြေညာလိုက်တဲ့အခါမှာတော့ရုတ်တရက်ကုန်စည်နှုန်းတွေခုန်တက်သွားတဲ့အတွက်ကြောင့်တောင်သူလယ်သမားတွေလည်းအခက်အခဲတွေ့ကြုံကြရပါတယ်။ဒါနဲ့ပတ်သက်ပြီးမြေလက်ဒေသစိုက်ပျိုးရေးနဲ့ပတ်သက်တဲ့အင်တာနက်အွန်လိုင်းဂျာနယ်အရီဒါတဦးကအခုလိုပြောပါတယ်
။တောင်သူတွေကဈေးနှုန်းကောင်းကောင်းတော့ရပါတယ်။တိတ်မထူရဘူးပေါ့နော်။ကိုရောင်းရတဲ့သီးနှံကရောင်းရတဲ့ငွေကြေးနဲ့ဒီတိုက်ဝယ်စားရမယ့်ငွေကြေးကသားလူလောက်တက်လာတဲ့ခါကျတော့ဒီလုတ်တလောက်အဖတ်မတင်ဘူးပေါ့အဲ့ဒီဆိုတာတော့ဒီယာညီတွေပေါ်မှာလက်လုံတဲ့စားရလုံနေရလူတွေတော့ကုန်စည်နှုန်းတွေတက်လာတဲ့ခါကျတော့လေယာလုပ်ငန်းတွင်နေပေါ်မှာမိခိုစားတော့နေရတဲ့လူတွေပို့တော့ခက်ခဲတာပေါ့2000တန်ထုတ်ပေးတယ်ငွေကြီး2000တန်ထုတ်ပေးတယ်စိုးရိမ်တွေကပိုကြီးတဲ့အခါကျတော့ကုန်စည်နှုန်းတွေကမြင့်နေတယ်လို့ပဲအဲ့လိုပဲယူဆရတာဟိုချင်းမီယူဆချက်တွေနဲ့ပြောနေကြတာပဲရှိသေးတယ်တကယ်တမ်းကျတော့ဈေးဘက်တွင်မှာတော်တရားဝင်လဲပတ်နေတာမျိုးပေါ့မတွေ့ဘူးသလားပဲဒါကတော့2000တန်ပဲလို့ကိုင်းပြီးတော့ပြတယ်လူတယောက်မှမတွေ့သေးဘူးသူတို့2000တန်ထိုးလိုက်လို့ငွေကြေးဖောင်းပွားမယ်ဆိုတဲ့ခမန်းချက်တွေထွက်လာတဲ့အပေါ်မှာငူတီပြီးတော့ဖြစ်နေတဲ့ဂရက်လိုပဲပြောရမှာပ
ါတစ်ချိန်လုံးက COG လိုတောင်တင်စားခေါ်ခဲ့ကြတဲ့မကွေးတိုင်းတဝိုက်ကဒေသအတော်များများမှာဒီနှစ်စီထွက်သီးနှံနှမ်းဖြူနှမ်းနဲ့တွေအထွက်ကောင်းကြသလိုမကြာခင်မှာဖော်နှုတ်တော်မဲ့မြေပဲခင်းတွေကလည်းအထွက်ကောင်းမဲ့အလားလာရှိပါတယ်။ဒါပေမဲ့ကုန်စည်နှုန်းနဲ့အတူ73လောင်စာစီဈေးတွေကခေါင်ခိုက်နေတဲ့အတွက်ကုန်စည်ပို့ဆောင်ရေးဈေးတွေတက်လာသလိုစောင်းသီးနှံတွေစိုက်ပျိုးဖို့အတွက်လဲထွန်ဆက်ငါထွန်ရက်ဖို့လည်းအခက်အခဲတွေရှိလာပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးမြို့အတွင်းကစီထွက်သီးနှံစိုက်ပျိုးတဲ့တောင်သူတဦးကအခုလိုပြောပါတယ်
။ကောင်းတယ်ဒီနေ့ခရိုင်းမြစ်တွေတက်ထွက်တယ်။အနေကုန်တော့မဟုတ်ဘူးကျွန်တော်တို့ဒီမကွေးနားတဝိုက်ပေါ့မစိုးဒီနှစ်ကအရင်နှစ်တည်းကမြက်ဘူးလေစုဆုံနေတာကိုဒီနှစ်ကလေးရလိုက်လို့တော်သေးရပါရလိုက်တယ်ဈေးလေးရလည်းမစိုးဘူးပေါ့ဒါမှမဟုတ်ကျွန်တော်ထင်တာတော့နောက်နှစ်ဆိုရင်အကုန်လုံးဟာတက်လာလိမ့်မယ်ခင်ဗျာကုန်စည်နှုန်းတွေကကုန်စည်နှုန်းတွေတက်တယ်ဥပမာစံစည်းတွေတက်လာတယ်စံစည်းတွေစီစည်းတွေတက်လာတော့လုံသမားကြီးကလည်းဝယ်စားရတယ်ဈေးတွေကကြီးတော့ကြတော့သူတို့လောက်အားကလည်းတူတောင်းတာပေါ့အလုံသမားပြဿနာရှိလာပို့ပူရောရှိလာမှာပဲမတောင်းတဲ့ဈေးကတော်တော်ရိုက်ခတ်ဆိုဒီနောက်နောက်တော့မဲ့ကိစ္စနဲ့နည်းနည်းပေါ့စီပေါ့စီဖြစ်ပြီးကုန်လင်းလုံးတက်တာလည်းပါမယ်ဒီခုအဓိကပြဿနာကတော့အဲ့စီစည်းပြဿနာပဲစီစည်းကခုရဲ့ပိုင်းမှာပိုးလေတက်လာတယ်ဒီစီစည်းတက်တဲ့အတွက်ကျွန်တော်တို့ဘာတွေပါလားဖြစ်လာတော့ဆိုတော့ဟိုမှာကုန်သွားရောက်မယ်ဆိုလဲဟိုမှာမြို့ပေါ်မှာကုန်သွားရောက်မယ်ဆိုလဲဒီကုန်တင်တဲ့အခါကြီးကဈေးတက်လာတယ်နောက်ရာထဲမှာခုနောက်ဆောင်းပိုင်းသီးနှံနေဆိုင်ဖို့လို့ထွန်းတော့လဲထွန်းရက်ခါကြီးကဈေးတက်လာတာပေါ့အကုန်လုံးရတယ်လားပြောတာပါမြင်လာတော့ကြတော့ရင်မြင့်ကြမြင့်ဖြစ်လာတဲ့သဘောရှိတယ်။ပြရမယ်အခရီးဘာတွေကလည်းပြန်တက်လာလိမ့်မယ်ထင်တယ်မြေဩဇာစီဘာစီအကုန်လုံးပေါ့လေဒီခရက်ကြောင့်တောင်သူတွေကဒီလောက်ပဲရှိတော့ရှုံရှုံမြက်မြက်လုံနေရတာပဲ
။မကွေးတိုင်းအတွင်းက AR မြစ်အနောက်ဘက်မှာရှိတဲ့ရောဒေသမှာလည်းအခုအချိန်ထိစိုက်ပျိုးထားတဲ့စပါးကင်းတွေဟာအထွက်ကောင်းမဲ့အလားအလာတွေရှိပါတယ်။ ဒါပေမဲ့လည်းအခု2000တန်ငွေစက္ကူအစ်စ်ထုတ်ဝေပဲသတင်းပေါ်ထွက်လာပြီးတဲ့နောက်စိုက်ပျိုးရေးသုံးပစ္စည်းတွေထိုးတက်ကုန်တဲ့အတွေ့အဲ့ဒီကလေသမားတွေလည်းအခက်တွေ့ကုန်ကြရပါတယ်။ဒါနဲ့ပတ်သက်ပြီးရောဒေသပေါင်းမြုံနယ်အတွင်းကလေသမားတဦးကအခုလိုပြောပါတယ်
2000တန်ကိစ္စနဲ့ပတ်သက်လို့ဆရာငွေကြီးပေါင်းပါမှုပုံစံမျိုးဖြစ်သွားတော့ကျွန်တော်တို့ site လုပ်ငန်းမှာဒီဇယ်ဈေးတို့သွန်အားစုတွေကမြေစီဈေးတို့သွန်အားစုတွေကဈေးတက်သွားတယ်ဆိုတော့ကျွန်တော်တို့ site လုပ်ငန်းမှာလောအားကရောဈေးတက်သွားတာပါဆရာ။နောက်ရောင်းရတဲ့ဒီနေ့ဈေးကတော့မြင့်တက်တာမမြင့်တက်တာမျိုးဆိုတော့သွန်အားစုတွေကတော့ဒါအမြင့်တက်သွားတယ်ဆရာ။ထုတ်မယ်ဆိုတဲ့သတင်းပဲကြားလိုက်ပြီးတော့မှငွေဆက်ကဈေးဟိုအထဲမှာမရောက်လာသေးဘူး။မရောက်လာသေးတဲ့နဲ့ကျွန်တော်တို့အဲ့ဒီမှာပုံစံလုံးတွေကအဆမတက်တက်သွားတာ။အဲ့ဒါတော့သိကြတယ်ဆရာ။ကနာကျွန်တော်ပြောရတာဆိုင်ပြီးသွန်အားစုတွေဥမာလေထွန်းဆက်တူပစ္စည်းဝယ်ရတဲ့ပစ္စည်းမှန်တယ်များပါဆရာအကုန်ဖုံးတက်သွားတယ်ပစ္စည်းအကုန်လုံးကဆရာဈေးတက်တာဝင်ငွေနဲ့ထွက်ငွေနဲ့ဒါအကွာဟာတော့လူကြီးစေဝါတော်တော်ဒုက္ခရောက်တော့2000တန်ကိစ္စကြောင့်ဆရာဒီမဲ့လက်လုတ်လက်စားဘွားတွေကတော့ငွေကြီးဖောင်းပါမှုနဲ့အတူစားဝင်နေတွေဆင်းရဲဒုက္ခအများကြီးရောက်နိုင်တယ်ပါဆရာ
ငွေစက္ကူအစ်စ်ထုတ်ဝေမဲ့သတင်းကြောင့်ကုန်စည်နှုန်းတွေတက်ကုန်တာဟာအရင်ကစိုက်ပျိုးရေးမှာလေယာလုတ်သားရှာပါမှုကြုံတွေ့နေရတဲ့အခြေအနေကနေလေယာလုတ်သားလုံးဝရှာမရတဲ့အခြေအနေကိုဆက်ရောက်သွားစေတယ်လို့တောင်သူလယ်သမားတွေကစိုးရိမ်မှုတွေရှိနေကြပါတယ်။အဲ့ဒီအတွက်လက်လုတ်လက်စားလို့ဒေသကခေါ်တဲ့လေယာလုတ်သားတွေကိုကုန်စည်နှုန်းနဲ့ကိုက်ညီအောင်အခုပေးနေတဲ့ဈေးထက်ပိုပြီးခေါ်ကြရမှာဖြစ်ပါတယ်။ကျေးလက်ကလူငယ်လူရွယ်တွေနဲ့လက်လုံလက်စားအလုပ်သမားတွေဟာမိမိဒေသကိုစွန့်ခွာပြီးအိမ်နီးချင်းနိုင်ငံတွေအပါအဝင်အလုပ်ကံရရှိနိုင်တဲ့နေရာတွေကိုစွန့်စားထွက်ခွာနေကြတဲ့အတွေ့စိုက်ပျိုးရေးမှာလုံသားလိုအပ်ချက်ဟာကြီးမားနေပါတယ်။ဒါအပြင်လေယာဉ်လုပ်ငန်းမှာစက္ကရိယာတွေအသုံးပြုနိုင်မှုအတွက်လိုအပ်တဲ့73လောင်စာဆီဈေးတွေကလည်းခေါင်ခိုက်နေတဲ့အတွေ့စိုက်ပျိုးရေးမှာကုန်ကြမ်းစိတ်တွေကြီးမြင့်နေပါတယ်။အဲ့ဒီလိုအခြေအနေဟာရှေ့လာမဲ့နှစ်စိုက်ပျိုးရာသီအတွက်တောင်သူလယ်သမားတွေစိုးရိမ်မှုတွေရှိနေကြပါတယ်။နောက်တစ်ချက်ကစိုက်ပျိုးရေးဘဏ်ကနေအမတော်ကျင်းွေထုတ်ချေးတာဟာလည်းအကန့်အသတ်တွေများလွန်းတဲ့အတွက်တောင်သူလယ်သမားတွေအတွက်အဆင်ပြေမှုနည်းနေပါတယ်။မကွေးတိုင်းမှာဆိုရင်စေဧကအထက်ရှိတဲ့သူတွေကိုစေဧကစာပဲချေငါပြီးစေဧကအောက်ရှိတဲ့သူတွေကိုတော့ဧကအလိုက်ချေငါပါတယ်။ဒါအပြင်စိုက်ပျိုးရေးအတွက်ပြင်ဆင်နေတဲ့ငွေလိုအပ်တဲ့အချိန်မှာချင်းကားတာမဟုတ်ပဲအချိန်နောက်ကျမှချင်းကားတာဟာလည်းတောင်သူလယ်သမားတွေကိုအခက်အခဲတွေဖြစ်စေပါတယ်။အဆိုးဆုံးကတော့တောင်သူလယ်သမားတွေရှိရာခြေရွာတွေကိုလာရောက်ပြီးချင်းငွေထုတ်ပေးတာမဟုတ်ပဲမြို့ပေါ်ကိုတောင်သူလယ်သမားတွေကိုဆင့်ခေါ်ငွေထုတ်ပေးတာဖြစ်ပါတယ်။အဲ့ဒီအတွက်ရွာအတော်များများကယာနဲ့ချီရှိကြတဲ့တောင်သူလယ်သမားတွေမြို့ပေါ်ကိုစုပြီးသွားရောက်ချင်းငွေထုတ်ကြရပါတယ်။မြန်မာနိုင်ငံကိုပိုကျုံကြီးနေဝင်ဦးဆောင်တဲ့စစ်တပ်က1962ခုနှစ်မတ်လ2ရက်အာဏာသိမ်းအုပ်ချုပ်ခဲ့ပြီးတဲ့နောက်လှည့်လည်သုံးစွဲနေတဲ့အဓိကငွေစက္ကူတွေကိုတရားမဝင်ကြောင်းကြေညာပြီးအသစ်ထုတ်ဝေသုံးစွဲခဲ့တာဟာမကြာခဏဖြစ်ပါတယ်1989ခုနှစ်စက်တင်ဘာလ5ရက်နေ့ကလည်းအဲ့ဒီလိုမျိုးတရားမဝင်ငွေစက္ကူတွေကျင်ညာလိုက်တဲ့အခါမှာတော့တနိုင်ငံလုံးလူထုတွေမခံမရဖြစ်လာပြီးမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆာလာတပါတီအစိုးရကိုဆန့်ကျင်လာကြက1988ခုနှစ်ဩဂုတ်လမှာတော့လူထုအုံကြွားမှုဖြစ်ပေါ်လာခဲ့ပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းရဲ့မြေကြီးဩဇာသတင်းဖတ်စဉ်ကဏ္ဍကိုနားဆင်ချီးရှုခဲ့ကြတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကို VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်ချိန်တဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆက်မျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာမနက်ခင်မသောတာရှင်များရှင်အခုတော့သတင်းပတ်ရှင်ခန္ဓာတွေကိုဆက်လက်ထုတ်လွှင့်မှာဖြစ်ပါတယ်မြမပြရင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေကိုရှေ့တန်းစစ်မြေနယ်ပြင်မှာကယ်ဆယ်ရေးနဲ့အသက်ကယ်နည်းတင်တန်းတွေပို့ချပေးနေတဲ့အဖွဲ့တစ်ဖွဲ့ရှိနေကြတာဟာဆယ်စုနှစ်ကျော်နေပြီဖြစ်ပါတယ်အခုလက်ရှိမှာတော့မြန်မာပြည်ရင်းစစ်တွေမှာဒီမကယူကရိန်းထိသွားရောက်ပြီးကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတာပါယူကရိန်းနဲ့မြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ထားပါတယ်ရှင်
走走走走走走走
雷
面，
雷雷，
呀，
擦擦，
压
面压面，
走，
努力点，走，压面。啊，昆明的伢嘞，面馆搞了，面馆那个砖个带玻璃车嘛，但伢伢的嘞，地大高高也，地大瑞个，水库大不多，该偷的嘞，面馆没批发嘞。面馆比对谁都小，人那干，但伢那地大瑞车嘛，可怜巴拉，到了那表演嘞，三百三呀，昆明瑞个，当然被比了昆明的嘞，破了破，新的开了哈，三组的装的比批发嘞。ini pula ha, kedua mata makabe, Syria, Iraq, Ukraine, sara, mungkin ada tiada yang biro, sepuh itu mah pemimpin dia, kedua itu ketuk darui, sekutu perarui itu kunci pelik siapa, kedua yang setanet tanah yang azuri, tapi pula itu tekanan, naya yara, ayat darui itu ketuk sekutu darui, lawan itu lo, tanya dah lana kaya perine, data kagui ayat pula itu, sekarang semian dia mah, kerja ini atak kaitan ni, tenja peni bar. Aliadube lashi pipuane de Ukraine Russia sipwe ma le apwe me de chogo kaze ye lou ngan atwa se lut tha ba de Myanmar ne Ukraine sipwe de ma kaze ye pyu lou ni de a chin ne patat pi do American athu sisin ye a ya shi a ngain sa le phit Free Burma Ranger ti thong du le phit de David Edberg ne sat twe mi myan tha da ko na sin chaung ba ya
Well when I see Ukraine it breaks my heart in fact you know a year ago February the 24th
Ukraine ကိုမြင်ရင်ကျွန်တော်ကြေကွဲရပါတယ်။လွန်ခဲ့တဲ့နှစ် February 24 မှာကျွန်တော်ကီနီဒေသဘက်မှာရောက်နေပါတယ်။အဲဒီမှာဗမာစစ်တပ်အာဏာသိမ်းပြီးကတည်းကတခါမှမမြင်ဘူးတဲ့အရှိန်အဟုန်အင်အားနဲ့တိုက်နေတာမြင်ရပါတယ်။ရုရှားတိုက်လေယာဉ် SU-30, Yak-130, MiG-29 တိုက်ခိုက်ရေးရဟန်းရင်တွေစွမ်းအမြင့်အမြောက်အမျိုးမျိုးနဲ့တိုက်ခိုက်တာကြုံရပါတယ်။အာဏာသိမ်းပြီးကတည်းကစစ်တပ်ကလူသတ်တာပို့ပြီးတော့များလာပါတယ်။ကျွန်တော်တို့ကောက်ယူထားတဲ့စီးရင်အရအာဏာသိမ်းပြီးနောက်ပိုင်းမှာလူပေါင်း3000ကျော်ဦးမဲ့အိမ်မဲ့ဖြစ်ပြီးတော့ထောင်နဲ့ချီတည်ဆုံးခဲ့ရပါတယ်ဆဆချင်းမှာပဲကျွန်တော်တို့ဘက်ကအဖွဲ့ဝင်သူ30လောက်ဆုံးရှုံးခဲ့ရပါတယ်အာနာသိမ်းပြီးကနေအခုချိန်ထိအဖွဲ့ဝင်60ကျော်ဆုံးရှုံးခဲ့ရတယ်ဆိုတော့တော်တော်ဆိုးပါတယ်တယောက်ကယူကရိန်းကိုသွားပါလို့ကျွန်တော်ကိုပြောတော့ငါကျွန်တော်မသွားဘူးလို့ညင်းခဲ့ပါတယ်ဘာကြောင့်လဲဆိုတော့ယူကရိန်းကအကူအညီတွေအများကြီးရတယ်ဒါပေမဲ့မြန်မာကဘာကူညီမှမရပါဘူးဒါကြောင့်တစ်နှစ်ပတ်လုံးယူကရိန်းကိုကျွန်တော်မသွားဖြစ်ပါဘူးဒါပေမဲ့နောက်ဆုံးတော့ယူကရိန်းကမျိုးသမီးငယ်တယောက်ရောက်လာပြီးတော့သူတို့မြန်မာပြည်သားတွေနဲ့အတူရက်တီပေးပါမယ်ကျေးဇူးပြုပြီးတော့ယူကရိန်းကိုလာပေးပါလို့ပြောလို့ကျွန်တော်ရဲ့ဆေးမှုအရာရှိလည်းဖြစ်ပထမဆုံး Ranger အဖွဲ့ဝင်ဖြစ်တဲ့ကရင်လူမျိုးအီလီယာနဲ့လိုက်သွားပါတယ်ပြီးတော့ကျွန်တော်တို့မိသားစုရဲ့သူ့သား၂ယောက်ရဲ့ကျွန်တော်တို့အဖွဲ့ကဆေးမှုတချို့ရဲ့ပါပြီးတော့ကျွန်တော်ယူကရိန်းကိုသွားခဲ့ကြပါတယ်ယူကရိန်းမှာဘာတွေ့ရလဲဆိုတော့မြန်မာပြည်လိုပဲတန်းနဲ့ချီတဲ့လူတွေအိုးရင်ဆွန့်ခွာတာရွာတွေပျက်စီးမိရှုခံရတာအင်အားပြင်းဒုံးကျည်တွေအဆင်ပြေတိုက်ခိုက်ခံရတာတွေကဆင်တူပါတယ်ပြီးတော့ရှေ့တန်းကပြင်းထန်တဲ့ခင်မီတိုက်ပွဲတွေကလည်းအတော်ကြမ်းတမ်းပါတယ်။တနည်းအတွင်းမှာလူပေါင်း9သိန်းကျော်လောက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့တဲ့အထိအဆက်မပြတ်တိုက်ခိုက်နေကြတာပေါ့။ပြီးတော့ရှေ့တန်းနဲ့မဟုတ်ဘဲနဲ့ရုရှားကယူကရိန်းနိုင်ငံအထက်ကိုဒုံးကျည်တွေအဆက်မပြတ်ကီလိုမီတာ100ကနေပြင့်နေပါတယ်။လူတွေနေတိုင်းတည်ကြည်ကြပါတယ်။ဒါကလည်းမြန်မာပြည်နဲ့အဖြစ်ပြက်တူတာပါပဲ။မြန်မာစစ်တပ်ဟာဒေသကာကွယ်ရေးတပ်တွေကိုပဲအာယုံဆိုင်တိုက်ခိုက်တာမဟုတ်ဘဲနဲ့ရဲသားတွေကိုပါတပ်ဖြတ်နေကြတာပေါ့။ကရင်ဒီမှာဆိုရင်ဆေးရုံတိုင်းဘုံကျဲခံရပါတယ်။စာတင်ကြောင်းအများစုကလည်းဘုံကျဲဖြက်စီးခံရပါတယ်ပြီးတော့စစ်ပြေးဒုက္ခသည်တွေပုံအောင်တဲ့နေရာအများစုလည်းဘုံတွေနဲ့ကျဲပြီးတော့တိုက်ခိုက်ခံရပါတယ်ဒါတွေကတော့ယူကရိန်းဖြစ်ပျက်နဲ့ဆင်တူပါတယ်ဗျပြီးတော့အလားတူပဲရုရှားမြောက်ကိုရီးယားတရုတ်နဲ့အီရန်တို့ကအာဏာသိမ်းစစ်တပ်ကိုကူညီတာလည်းအားအသင့်စရာတူပါတယ်ယူကရိန်းမှာမြန်မာစစ်တပ်ကရုရှားကို122mm မော်တာတွေနဲ့ကူညီနေပါတယ်အီရန်နိုင်ငံကလူသက်ဒရုန်းတွေနဲ့ကူညီပေးနေတယ်လို့မြောက်ကိုရီးယားကလက်နက်နည်းပညာတွေကူညီပေးနေတာဖြစ်တဲ့အတွက်မြန်မာအာဏာသိမ်းစစ်တပ်နဲ့ရုရှားအစိုးရတွေဟာဆိုးရတဲ့လက်တွဲလှုပ်ဆောင်မှုတွေနဲ့ပူးပေါင်းနေတာတွေ့ရပါတယ်။ဆိုတော့ယူကရိန်းနဲ့မြန်မာပြည်လွတ်လပ်ရေးအတွက်ကျွန်တော်ဆုတောင်းနေပါတယ်။ကျွန်တော်ရဲ့သတင်းစကားကတော့လိုအပ်နေတဲ့သူတွေကိုတွေ့ရင်ကျေးဇူးပြုပြီးတော့ကူညီပေးကြပါ။နေရာတိုင်းကိုမကူညီနိုင်ပေမဲ့တချို့နေရာတွေမှာကူညီနိုင်ပါတယ်။ဒါကပထမတစ်ခုပါ။ဒုတိယတစ်ခုကယူကရိန်းမှာတည်တဲ့သူတွေပုံများနေတယ်လို့ကျွန်တော်ပြောခဲ့ပါတယ်။ဒါပေမဲ့ယူကရိန်းကအကူအညီတွေအများကြီးရနေပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာအကူအညီလုံးဝနှီးပါမရပါဘူး။ဒုတိယသတင်းစကားအနေနဲ့ NUG ဆိုရ PDF နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအတိအမှတ်ပြုတ်ပေးကြပါနိုင်ငံရေးအတိအမှတ်ပြုတ်မှုအနေနဲ့မြန်မာပြည်သူတွေကိုကူညီပေးကြပါလို့ကျွန်တော်မေတ္တာရပ်ခံခြင်းပါတယ်သူတို့ကမြန်မာနိုင်ငံကမဲဆန္ဒရှင်တွေကိုကိုးစားပြုပါတယ်သူတို့ကတရားဝင်ပါတယ်စစ်အာဏာရှင်ကတရားဝင်ဆိုရမဟုတ်ပါဘူး
Number 2 humanitarian assistance directly to the
နံပါတ်2ကတော့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုတိုင်းသာလနဲ့ကန်အဖွဲ့တွေ NUG ဆိုရနဲ့ဒေသကာကွယ်ရေးတပ်တွေစီကိုဓာတ်ရိုက်ပို့ပေးကြပါအဲ့ဒါကိုဘယ်လိုကန်တွေရမလဲဆိုတာလည်းသူတို့သိပါတယ်နောက်နံပါတ်3ချက်ကစီးရေးအကူအညီလိုအပ်ပါတယ်ပထမဦးစားပေးအနေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုရပ်နိုင်အောင်လုပ်ပြီးတော့ပြည်ပြင်ကဒုက္ခသည်တွေကိုကယ်တင်ဖို့အကူအညီလိုအပ်ပါတယ်အဲ့ဒီလေကြောင်းဖြတ်တဲ့စနစ်တွေကိုတိုင်းသာလနဲ့ကန်အဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်လက်ထဲကိုထည့်ပေးမယ်ဆိုရင်သူတို့တွေဟန်ချက်ညီညီနဲ့အောင်မြင်မှုရလာပါလိမ့်မယ်ဒီလိုအကူအညီပေးနိုင်မှမြန်မာပြည်ရဲ့အခြေအနေကိုပြောင်းလဲနိုင်မယ်လို့ယုံကြည်ပါတယ်။နောက်ဆုံးအနေနဲ့သတင်းစကားကဆူတောင်းပေးကြပါ။မြန်မာပြည်နဲ့ရုရှားမှာရှိတဲ့ခေါင်းဆောင်တွေကိုဆူတောင်းအောင်ပါ။သူတို့နှလုံးသားတွေပြောင်းလဲလာပါလိမ့်မယ်။နှလုံးသားတွေကသူတို့နဲ့ကျွန်တော်တို့ဂျားကကောင်းတဲ့အရာကိုသိပါလိမ့်မယ
်။ဒါကတော့ Free Burma Ranger အဖွဲ့တည်ထောင်သူ David Obang နဲ့ဆက်သွယ်မေးမြန်းထားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှလည်း Ukraine နဲ့မြန်မာတို့ရဲ့လွတ်မြောက်ရေးတိုက်ပွဲအကြောင်းကိုဘလူတွေကပါဝင်ဆွေးနွေးကြမယ်ဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်စာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပ
ါတစ်ဆက်ထဲမှာပဲယူကရိန်းစီရေးဆွေးနွေးထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပါမယ်ယူကရိန်းနိုင်ငံကိုအမေရိကန်နဲ့မဟာမိတ်တွေကဆက်လက်ထောက်ပံ့ပေးသွားမယ်အကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကတနင်္ဂနွေနေ့မှာထပ်လောင်းပြောပါတယ်ရုရှားဘက်ကတော့ယူကရိန်းနိုင်ငံကိုဆက်လက်ကြီးကြော်သိမ့်ပိုက်သွားဖို့ဆုံးဖြတ်ချက်နဲ့အတူယူကရိန်းရုရှားနယ်စပ်ကဒေသ၄ခုမှာရွေးကောက်ပွဲကျင်းပပါတယ်။ VOA သတင်းတောက်ဘာရိုနီကာဘောရက်စ်အီဂလီစီယာပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြပါမယ်ရှင
်။ရုရှားနိုင်ငံဒေသ89ခုနဲ့တရားမဝင်သိမ့်ပိုက်ထားတဲ့ယူကရိန်းဒေသ၄ခုမှာတနင်္ဂနွေနေ့ကရွေးကောက်ပွဲကျင်းပပါရယ်ယူကရိန်းနဲ့အနောက်နိုင်ငံတွေကတော့ဘွဲ့ထွက်ရေးတရားဝင်နေအောင်ဖြစ်အောင်ကျင်းပတဲ့ဒေသ၄ခုကရွေးကောက်ပွဲဟာဘာမှအဓိပ္ပာယ်မရှိတဲ့ရွေးကောက်ပွဲသာဖြစ်တယ်လို့ဆိုပါရယ်ယူကရိန်းနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ပြည်ပခဆုံးသက်ဖို့တန်တမန်ရေးအရာတွေးဆုံဖြစ်ရှင်းတာမျိုးကိုသမ္မတဗလာဒီမီယာပူတင်လှုပ်ချင်တယ်ဆိုရယ်အရေးအယောင်မျိုးမတွေ့ရဘူးလို့ဆိုပါရယ်
Everyone wants this war to end, but it has
to end. All of us, we don't see it. But in the case of Ukraine, we have to say that 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 we have to say
that. Russia has to say that we have to say that Ukraine has to say that we have to ဘေးဒုက္ခရင်ဆိုင်နေရတဲ့အခြေအနေကိုလည်းဘလင်ကင်ကထောက်ပြပါရယ်ရုရှားအတွင်းပိုင်းထိရောက်နိုင်တဲ့တာဝေးပြည့်မစ်ဆိုင်မျိုးအမေရိကန်ကယူကရိန်းကိုပေးဖို့အစီအစဉ်ရှိမရှိမေးရမှာလဲ
It's not only the weapon system itself
တနက်ပုံမဖို့ဆိုတာတဲ့ယူကရိန်းနေဒီလက်နက်ကိုသုံးဖို့လေးလာပြီးပြီလားဆိုတာလဲထည့်စဉ်းစားဖို့လိုပါတယ်သူတို့အနေနဲ့ရေရှည်ဘလို့ထိန်းသိမ်းမလဲထိရောက်မှုရှိရှိပြူဟာကြကြပစ်ကတ်အသုံးပြုနိုင်မည်လားဒီလိုကိစ္စတွေအားလုံးကိုပါစဉ်းစားဆောင်ရွက်နေပါတယ်ပင်ရအောင်ပြစ်မယ်ဆိုတာကတော့သူတို့ဆုံးပြတ်ပါပါကျွန်တော်တို့မဟုတ်ပါဘူ
းယူကရိန်းကိုအမေရိကန်ကထောက်ပံ့နေတဲ့အတွက်ရုရှားဘက်ကစိုးရင်စရာမရှိကြောင်းပြောပါတယ
်နိုင်ငံနိုင်ငံ
ယူကရိန်းဘက်ကလိုအပ်တယ်လို့သူတို့ကကူညီဖို့ရည်ရွယ်ထားတာပါဒီစစ်ပွဲမှာယူကရိန်းဘက်ကနေဘယ်လောက်ကြာကြာနောက်ဆုံးအချိန်အထိအားလုံးထောက်ပံ့ပေးသွားဖို့ရည်ရွယ်ထားတယ်လို့လည်းပြောရမှာပါကျွန်တော်တို့အမြင်အရကတော့သူတို့ဘာပဲလုပ်လို့အခုကျွန်တော်တို့တိုက်နေတဲ့စစ်အပေါ်ဘလို့မှတက်ရောက်မှုရှိမှာမဟုတ်ပါဘူ
းအိန္ဒိယမှာကျင်းပနေတဲ့ကမ္ဘာစီးပွားအင်အားကြီး G20 နိုင်ငံ20ရဲ့ထိပ်သီးညီလာခံမှာရုရှားဘက်ကအသာစီးရခဲ့တယ်ဆိုပြီးရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကကြွေးကြော်ပါတယ်ဒီထိပ်သီးညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာယူကရိန်းကိုကျူးကျော်တဲ့ရုရှားရဲ့လုပ်ရည်နဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ဝေဖန်တာမျိုးမပါဝင်ခဲ့ပါဘူးဒါပေမဲ့လည်းယူကရိန်းဘက်ကထောက်ခံမှုအပြည့်အဝရထားခဲ့ကြောင်းအမေရိကန်ဘက်ကပြောပါတယ်
countries are feeling the consequences
ဘယ်ဂျူးစက်ကသူတို့ဘောရက်ခတ်မှုရှိတာကိုနိုင်ငံတွေကသိပါတယ်ရုရှားရဲ့ကျူးကျော်ရန်လိုမှုကိုရပ်တန့်စေချင်ပါတယ် G20 နိုင်ငံတိုင်းကယူကရိန်းကိုခိုင်မာထောက်ခံကြတယ်ဆိုတာကြေညာချက်မှာထင်ရပါတယ
်ဒါအပြင်ယူကရိန်းဘက်ကကောက်နှံတင်ပို့လို့မရအောင်ပိတ်ဆို့ထားတဲ့ရုရှားရဲ့လုပ်ရက်ကိုလည်းဘလင်ကင်ကထောက်ပြပါတယ်အခုလိုပိတ်ဆို့မှုကြောင့်ကမ္ဘာမှာစားနပ်ရိက္ခာရှားပါးနေတာကိုပိုဆိုးရွားစေမှာပါဒီကောက်နှံတင်ပို့ရေးကိစ္စနဲ့ပတ်သက်ပြီးရုရှားဘက်ကတော့သူတို့ဘက်ကသဘောထားမပြောင်းလဲတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ကုံမှာထပ်ပြီးတော့ပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်တောတာရှင်များရှင်ကျမတို့ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့သတင်းပတ်စင်ခဏတစ်ခုဖြစ်တဲ့ကဘာတလာခီးသာအစီအစဉ်ကိုကြည့်ရှုနားဆင်ချရဖို့အချိန်ရောက်ပါပြီ။ဘောလ်ကန်ကျွန်းဆွယ်ဒေသမှာရှိတဲ့အယ်ဘေးနီးယားနိုင်ငံကိုဥရောပကကဘာလက်ခီးတဲ့တွေအသွားများနေပါတယ်။ဘလို့ဆွဲဆောင်မှုတွေကြောင့်အပျော်ခီးထွက်သူတွေမျက်စိကျနေကြတယ်လေဆိုတာကိုမဆုမျက်မွန်နဲ့အတူကဘာတလာခီးသွားအစီအစဉ်ကနေတွားကြည့်ချရအောင်ပါရှင်။
အီတလီနိုင်ငံအရှေ့တောင်ဘက် Adriatic ပင်လယ်တစ်ဖက်ချမ်းမှာရှိတဲ့ Albania နိုင်ငံဟာ Balkan ကျွန်းဆွယ်နိုင်ငံလေးတစ်ခုဖြစ်ပါတယ်။ Communist အာဏာရှင်ဟောင်း Enver Hoxha လက်ထက်အနည်း90နီးပါးလောက်အပြင်လောကနဲ့အဆက်အသွယ်ပိတ်ဆို့ထားခဲ့ချိန်တုန်းကနိုင်ငံတွေကဘယ်သူမှနိုင်ငံသားကိုတွားလို့မရသလိုနိုင်ငံသားခီးသွွားဧည့်သည်တွေကိုလည်းမလာရလို့ပိတ်ပင်ခံခဲ့ရတဲ့နိုင်ငံလေးဖြစ်ပါတယ်။အခုတော့ဥရောပနိုင်ငံတွေကကမ္ဘာလှည့်ခီးသည်တွေတိတ်ကိုအလားများတဲ့နိုင်ငံတစ်ခုဖြစ်နေပါပြီ။မာသာထရီဆာရဲ့မွေးရနိုင်ငံဖြစ်တဲ့အယ်ဘေးနီးယားနိုင်ငံမှာအလဲခိလက်ရရဲတိုက်တွေအော်တိုမန်အင်ပါယာလက်ထက်ကဗိတုကာလက်ရတွေတဘာဝရှုခင်းအလှတွေပင်လယ်ကမ်းခြေတွေကဆွဲဆောင်မှုတွေဖြစ်နေပါတယ်။နိုင်ငံတကာကမ္ဘာလှည့်ခီးသည်တွေအသွားများတဲ့ဥရောပတိုက်ထဲကတခြားနိုင်ငံတွေထက်ကိုဈေးသက်သာရကလည်းအသာချက်တစ်ခုဖြစ်ပါတယ်။ကိုဗစ်လွန်ကာလခီးသွားလုပ်ငန်းတွေပုံမှန်ပြန်ဖြစ်နေချိန်ဧည့်သည်တွေကြိတ်ကြိတ်တိုးဖြစ်နေတဲ့နိုင်ငံမျိုးကိုရှောင်ပြီးတော့အေးအေးဆေးဆေးအနားယူအပန်းဖြေချင်ကြတဲ့ခီးသည်တွေအယ်ဘေးနီးယားနိုင်ငံကိုလာလည်နေကြပါတယ်
။ It's my first time here and basically my group of friends and hi
ကျွန်တော်ဒီကိုပထမဆုံးရောက်ဘူးတာပါ။ကျွန်တော်တို့တငယ်ချင်းတစ်ဖွဲ့လုံးအုပ်စုလိုက်ခီးထွက်ကြဖို့စဉ်းစားတော့အယ်ဘေးနီးယားကိုတွားရင်မကောင်းဘူးလား။တော်တော်လေးလူပြောများတွားနေကြတယ်။တွားကြည့်ကြအောင်ဆိုပြီးဒီကိုလာဖြစ်ကြတာပါ။အ
ယ်ဘေးနီးယားနိုင်ငံအနောက်ဖက်တစ်ချမ်းလုံးက Adriatic ပင်လယ်Ionian ပင်လယ်ရေနဲ့ထိစပ်နေတဲ့ကန်ယူရန်ဒေသတွေဖြစ်နေတာမို့အနားယူအပန်းဖြေစရာပင်လယ်ကမ်းခြေတွေအများကြီးရှိပါတယ်။တောင်တန်းတွေပတ်လည်ဝိုင်းနေတဲ့ကမ်းခြေတွေမှာရေကူးရတာကစိတ်ကူးရင်ပုံမြင်တဲ့ကလို့ဖြစ်နေတယ်လို့တချို့ကပြောကြပါတယ်
။ Qualcosa di speciale per me forse la parte più speciale è la parte interna della
ကျွန်တော်တို့ Albania နိုင်ငံရဲ့အထူးခြားဆုံးအချက်ဆိုရင်နိုင်ငံတွေကတဘာဝအလှတွေလို့ပြောချင်ပါတယ်။တောင်တန်းတွေရှူခဲအလှတွေကမြင်ရသူတွေစိတ်ကိုခန်းစားထားနိုင်လောက်အောင်ကိုလှတာပါပင်လယ်အလှကလည်းဂရိတို့အီတလီတို့လှတဲ့လောက်ကိုလှပါတယ်ကျွန်တော်အတွက်စွဲဆောင်မှုအရှိဆုံးကတော့နိုင်ငံတွေကတဘာဝအလှတွေဖြစ်ပါတယ
်ဒီနိုင်ငံရဲ့ပထဝီအနေအထားကြောင့်ထူးခြားတဲ့ရှူခဲအလှတွေရှိသလိုဈေးကလည်းပိုတက်တာရာကြောင့်အနောက်ဥရောပဧည့်သည်တွေအယ်ဘေးနီးယားနိုင်ငံကိုလာလည်နေကြတာပါ
actualisht sot mund të themi që 80% mund të jenë
këtu. Lëroze e dhe 80 ja kanë lloga në gjaja e dhe rrit pare. Gjene 20 ja kanë lloga ro Albania pirin nga ne Kosovo ka la ja duri rrit pare.
Albania khi thua lëngan thana kengënan nyë aya 2023 ku nit nit sa ka ni July la athi 9 la atwe ma la le de nëngan gjaja khi thua e dhe ka 5 tan 3 thaim the ma ne shi ke pare. 2022 ku nit 2 lon khi thua e dhe 3 tan 6 thaim shi ke da mho.2023ခုနှစ်မှာတိတိတသာပိုများလာတာဖြစ်ပါတယ်။ဒီနှစ်အတွင်းအီတလီကလာလေသူကလည်း90ရာခိုင်နှုန်းပိုများလာတာမှာ9လအတွင်းကို4သိန်းခွဲနီးပါးရှိပါတယ်
။ Ah, è stata una decisione che c'è nata anni fa. Abbiamo
Di Golavo ဆုံးဖြတ်ထားတာနှစ်တော်တော်ကြာပါပြီ။ Albania နဲ့ပတ်သက်လို့ကြားဘူးထားတာတွေအများကြီးရှိပါတယ်။ပင်လယ်ကမ်းခြေတွေကတိတ်လာတယ်။ဈေးလည်းတော်တော်လေးတက်တာပါတယ်။ဒါကြောင့်ဒီနှစ်တော့ရောက်အောင်သွားမယ်လို့စီစဉ်ပြီးလာခဲ့တာပါ။
နိုင်ငံတကာသွားလည်နေကြတဲ့ဥရောပတိုက်သားတွေအတွက်အသည့်အဆန်းနေရာတစ်ခုဖြစ်နေတဲ့အပြင်တခြားလူသိများတဲ့နေရာတွေလိုဧည့်သည်တွေနဲ့ကြိတ်ကြိတ်တိုးစီကားနေတာမျိုးမဟုတ်တဲ့အတွက်သွားလည်စရာနေရာတစ်ခုအဖြစ်မြင်နေကြတာလို့ခီးသွားလုပ်ငန်းလုပ်နေသူတွေကပြောပါတယ
်။ Albania is in Europe but it's very atypical for them. It's
Albania နိုင်ငံကဥရောပထဲမှာဆိုပေမဲ့ဥရောပခီးသွားဧည့်သည်တွေနဲ့တိတ်အကျွမ်းတဝင်မရှိလာသေးပါဘူး။လှပတဲ့ပထဝီအနေအထားနဲ့လူတွေတိတ်မသိကြသေးတဲ့ယဉ်ကျေးမှုဒလိထုံးစံတွေခိုင်ခိုင်မာမာရှိပါတယ်။အဲဒါကြောင့်လဲဒီကိုလာလဲကျင်ကြတာပါ။ဥပမာပြင်သစ်တို့ဂျာမနီတို့ကဧည့်သည်တွေအနေနဲ့ချက်နိုင်ငံတို့အီတလီနိုင်ငံတို့ကိုသွားလည်မယ်ဆိုရင်သူတို့ဘာတွေမြင်ရကြုံရမယ်ဆိုတာကြိုတွက်ထားနိုင်ပါတယ်။အယ်ဘေးနီးယားကြတော့အဲ့လိုမဟုတ်ပါဘူးသူတို့အတွက်လုံးဝမသိတဲ့တကယ့်နေရာတစ်ခုကိုစူးစမ်းရတယ်လို့ဖြစ်ပါတယ် နိုင်ငံတကာဧည့်သည်တွေလာလို့မရအောင်နှစ်ပေါင်းများစွာပိတ်ထားခဲ့တဲ့နိုင်ငံမှာအခုခီးသွွားလုပ်ငန်းကိုဖွင့်ပေးထားတော့အများကြီးလာလည်နေကြတာပ
ါတချိန်လုံးကကမ္ဘာလှည့်ဧည့်သည်တွေကိုပိတ်ပင်ထားတဲ့အယ်ဘေးနီးယားနိုင်ငံမှာအခုတော့ခီးသွွားဧည့်သည်တွေတိုးတက်အောင်လို့ခီးသွွားလုပ်ငန်းဝန်ကြီးဌာနကစူးစမ်းနေပါတယ်ဒါပေမဲ့နိုင်ငံထဲမှာကြာကြာနေပြီးလေပတ်သူမျိုးကိုပို့ပြီးကြိုဆိုတယ်လို့ဝန်ကြီးက writer သတင်းဌာနကိုပြောကြားခဲ့ပါတယ
်နုကရ်ရှိပရီယန်နုကရ်ကင်တရှိဖရာဗက်လာတာတူတူရစ်ဗာ
အယ်ဘေးနီးယားနိုင်ငံကိုကမ္ဘာလှည့်ခီးသွွားဧည့်သည်တွေအများကြီးလာကြတာထက်တကယ်ကိုနိုင်ငံထဲမှာအချင်းယူပြီးတော့လက်ပတ်မဲ့ဧည့်သည်မျိုးကိုလာစေချင်တာပါခဏနေလာခဏလေးပြန်နိုင်ငံထဲမှာဘာမှသိမသိမ်းကြတဲ့ခီးသည်မျိုးတန်းနေချီမလို့ချင်ပါဘူးအ ਨੇ ဆုံးတော့၃ညထက်မနည်းတဲခုပြီးတော့ဒေသခံခီးသွွားလုပ်ငန်းတွေဝင်ဝင်ရအောင်လို့တုံးဆွဲကြမယ်ခီးသည်မျိုးကိုဆွဲဆောင်နိုင်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်၅ညကျော်လောက်လာလည်မဲ့ခီးသည်မျိုးပို့လာစေချင်ပါတယ်
ရှေဟာအမှုပညာနဲ့ပြည်သူကလက်ရာတွေလှပတဲ့ရှုခင်းတွေအပန်းဖြေစရာပင်လယ်ကမ်းခြေတွေရှိတဲ့ဘောကန်ကျွန်းဆွယ်အရှေ့တောင်ပိုင်းကအယ်ဘေးနီးယားနိုင်ငံဟာနိုင်ငံတကာကအပန်းဖြေခီးထွက်ရှင်တွေအတွက်မျက်စိကျစရာနေရာတစ်ခုဖြစ်နေပါဗျ။အေးအေးဆေးဆေးလက်ပတ်နိုင်သလိုဇယိတ်ကလည်းအနောက်ဥရောပနိုင်ငံတွေထက်ကိုပိုသက်သာတာကြောင့်ခီးသွွားလုပ်ငန်းတွေပိုပြီးတော့တိုးတက်လာဖို့သာရှိတယ်လို့ခီးသွွားလုပ်ငန်းတွေကခန့်မှန်းထားကြပါရဲ့ရှင်။ကျွန်မဆူမြတ်ပါမှာ
ဟုတ်သူနဲ့မနေ့ခင်းအတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်ဆင်ခဏတွေရေဒီယိုရုပ်သံထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပေးလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။စာရေးသားပေးဖို့နှိုင်းကြပါတယ်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းစီစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဥတီမောင်တန်းကပြောပြမှာဖြစ်ပါတယ
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဆွဆွဲပစ်တင်နိုင်ရင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့တွတ်တော်ကော်မတီတွေကိုညွှန်ကြားလိုက်တယ်လို့အောက်လွတ်တော်ဥက္ကရာကယ်ဗင်မက်ကာတီကအင်္ဂါနေ့မှာကြေညာလိုက်ပါတယ
် Through our investigations we have found
ကျွန်တော်တို့ရဲ့စုံစမ်းစစ်ဆေးချက်တွေအရသမ္မတဘိုင်ဒန်ဟာသူ့မိသားစုရဲ့နိုင်ငံခြားစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်သူတွေကိုလိမ်ညာခဲ့တာတွေ့ရပါတယ်လို့မစ္စတာမက်ကာတီကပြောလိုက်တာပါဒါဟာအစိုးဆုံးအစွန်းရောက်နိုင်ငံရေးဖြစ်တယ်လို့သမ္မတအင်ဂျီရောကတုံ့ပြန်လိုက်ပါတယ်။အဓိကစုံစမ်းစစ်ဆေးတာကသမ္မတရဲ့တာဟန်တာဘိုင်ဒန်ဆောင်ရွက်ချက်တွေပေါ်ကိုစုံစမ်းစစ်ဆေးမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေါင်3သန်းအမေရိကန်ဒေါ်လာအဖြစ်3.8သန်းရမငွေထည့်ဝင်မယ်လို့ UK ကအင်္ဂါနေ့ကကြေညာလိုက်တဲ့အကြောင်းတူရကီသတင်းဌာနအနာဒိုလူကပြောပါတယ်။ဂျမားရေးစောင့်ရှောက်မှုတန်ရှင်းတဲ့ရေးတန်ရှင်းရဲ့နဲ့မိလာရေစိုးရေနှုတ်စနစ်ဆိုင်ရာဝန်ဆောင်မှုတွေနဲ့ချက်ပြုတ်စရာလောင်စာတွေကို Cox Bazar နဲ့ဘာဆန်ချားကဒုက္ခသည်တွေရရှိနိုင်မှုအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကိုပေါင်3သန်းထည့်ဝင်တဲ့အကြောင်းနိုင်ငံခြားတနတဟာရနဲ့ဖွံ့ဖြိုးတိုးတက်ရေးယုံကဒုတိယအမြဲတမ်းတွင်းဝင် Sir Philip Burton ကကြေညာလိုက်တာပါသူဟာဘင်္ဂလားဒေ့ရှ်နိုင်ငံတကားမျိုးကိုနှစ်ကြာခီးဖြစ်တနင်္လာနေ့ကရောက်ရှိသွားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့တိုက်ပြန်အုံဖန်မြို့နယ်တွေကကြေးရွာတွေမှာလက်နက်ပစ္စုံတပ်ဆင်ထားတဲ့မြန်မာစစ်ကောင်စီတပ်သားတွေနေစားဖြတ်ကျော်ရောက်တာတွေရှိတယ်ဆိုတဲ့သတင်းတွေကိုစုံစမ်းစစ်ဆေးဖို့တရားမျှတရေးပါတီ Fair Party လွှတ်တော်အမတ်ကာနာဝီဆော့ဆန်ကအစိုးရကိုဖိအားပေးလိုက်ပါတယ်ဒီသတင်းတွေကအတည်ပြုနိုင်ရင်အစိုးရအနေနဲ့ပြည်သူတွေကိုပြောပြရမယ်လို့သူကတောင်းဆိုပါဖြစ်စဉ်နှစ်ခုမှာထိုင်းနိုင်ငံကမြန်မာစစ်တပ်ပေါ်အကာအကွယ်ပေးကာလက်တွဲနေတယ်လို့ယူဆနိုင်စရာဖြစ်ခဲ့ကြောင်းကရင်မျိုးသားလူမျိုးရေးတပ်ပေါ်KNL ရဲ့မြန်မာနဲ့ကရင်ဘာသာမီဒီယာတွေမှာပြောဆိုချက်တွေကိုကပြီးအတိုက်ခံလွတ်တော်ကိုယ်စားလှယ်ကအခုလိုတောက်ဆွလိုက်တာပါ။ Israel ဘုတ်တရားရုံးချုပ်ကဝန်ကြီးချုပ် Benjamin Netanyahu အစိုးရအဖွဲ့ရဲ့တရားစီရင်ရေးစနစ်ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးအင်္ဂါနေ့ကစတင်ကြားနာပါတယ်။ Israel နိုင်ငံရဲ့ထိပ်တန်းတရားရုံးသမိုင်းမှာပထမဆုံးအကြိမ်ဖြစ်တရားရုံးချုပ်တရားသူကြီး15ဦးလုံးကအမှုကို73နာရီကြာကြားနာဆက်ဆေးခဲ့တာပါ။
နောက်ဆုံးရသတင်းအချင်းချုပ်ကိုဦးတင်မောင်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Chester Mock တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့မနက်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်ကျမ Thank you type ပါThank you.
This program has come